ဘုဒ္ဓောဘောဓမောဇိယပฏิပတ်ကိုကြည်ကြံသူကိုပွားများအထုဖြစ်ခြင်းသောယဟန်တော်သည်ဘုနုတရောယုဇယောပါဇယံလောဘပိဖြစ်တဲ့ပုဂ္ဂိုလ်သည်အတ္တဖြစ်လျာဤမိဒဟရာနိုင်ခြင်းတိုင်းတားဖြင့်သတ္တသောအစာရာရှိတဲ့ပုဂ္ဂိုလ်သည်အတ္တဖြစ်လျာဤအမိသောအလိုလည်းပါတဲ့အဘိဇာတရားထင်ရှားရှိနေတဲ့ပုဂ္ဂိုလ်သည်အတ္တဖြစ်လျာဤအလလူဘောဓိယဘောလောလိချင်းကျင်းတဲ့အလလူဘပုဂ္ဂိုလ်သည်အတ္တဖြစ်လျာဤသရာအခါခတဲ့အိဿာယလွလတ်တောင်းတာခြင်းဖြင့်အိဿာတော်လွလတ်တောင်းတာခြင်းမရှိတဲ့ပုဂ္ဂိုလ်သည်အတ္တဖြစ်လျာဤအနိသောလွလတ်တောင်းတာခြင်းအိဿာတရားခြင်းချမရှိတဲ့ပုဂ္ဂိုလ်သည်နိဗ္ဗုဒ္ဓောတိရတာဟုအဘုခန္တိမအငြိမ်းငြိမ်းအေရာတိဖြစ်သည်အငြိမ်းငြိမ်းအေရာတိဟောသည်ဖြစ်၌လောလတံတံကျအိဇံပြတင်ချမရှိဘူးဆိုတော့ကြည့်လားအပူရင်အလုံးကြီးသွားမယ်ဟောကြောင့်တဏှာကုန်ပြီဆိုလို့ရှိရင်ဘောင်းတော်ကြီးတဏှာပြိုသွားသည်နဲ့ဒီနေ့နဲ့တည်းကြည့်ရတာအပူမီအလုံးနဲ့ပြိုသွားပါတယ်အလုံးကြီးသွားနော်အဲဒီလိုကြီးအောင်မလုပ်ရမလဲဆိုတော့အဲ့ဒါတခုရောက်အောင်ကျင့်ရမယ်ဒီလိုရတဲ့ဘုံရအောင်ကျင့်ဖို့ရန်အတွက်ဆရာရှင်ကအရင်ပေးနေတယ်နော်။ဒီတော့အရဟံတဘုံကိုကျင့်လို့တဲ့ပုဂ္ဂိုလ်ဒီမလုပ်ရမလဲ။သဗ္ဗိဒါသရိစရိတဝဝနန္ဒမဗိဟာရယေ။ဥပ္ပတိတောရောက္ခမုသတမေအတန္တုပါကတောမုနိ။သန္တတုမောနိယကျင့်ဝပရိပါကုန်ကျင့်ကြံကျောသောပောင်းများအတုခဲ့ပြီးတော့ပုဂ္ဂိုလ်ဒီ။ဗိဒါသရယောအတွင်း၌သံဃာဟုဖြင့်လေလေဉာဏ်ကိုသရိတ်တော်ဒီနောက်ဝနန္တံဝနန္တမေဟောတောအပင်တို့သံတယင်အဘိဟာရယေမိမိခန္ဓာကိုယ်ကိုရှိစုသက်သောနေတော်လျာဤယောတွင်မှသံခံနော်သံခံပြီလို့ရှိရင်သဘောကိုမလုပ်ရမလဲဧဝံယောဝအရဟတပတိဒါဝမဏိပတ္တဂတိတဝါဣဒာနိဓမ္မတိပတ္တပရိပါဏတသေကိုအရဟတပတိနိဒံဒုတိယသမာဒနာတင်နာသနာဝတ္တေသကတိတောသဗ္ဗိဒသရဏိဂါထာတော်ယမဟာခန္ဓာလေးနှစ်ခုအဲ့ဒါဘုရားရှင်ဆက်ဟောနေတယ်။မပြည့်လည်းဆိုတာအရဟံတဖို့ပေါ့ကျင့်ရမယ်ကျင့်ဖို့ပရိပတ်ဖိလေးကိုအကျဉ်းချုပ်ပြီးဘုရားရှင်ကညွှန်ကြားပေးလိုက်။ညွှန်ကြားပြီးတဲ့အချိန်ခါကျတော့အရဟံတဖို့အထွတ်တက်ပြီးဟောလိုက်ပြီးတဲ့အခါဒီအရဟံတဖို့တွေနဲ့အထွတ်တက်တဲ့ကျင့်ဖို့ပရိပတ်တွေကိုဒီနေ့ဇုံဇုံကြည့်ကြံကြုပ်ကိုဘာများအထုတ်ဖြစ်မယ်ဆိုရင်ဒုတိယကသမာဒါနဒုတိယကျုပ်တွေကိုစောင့်ကြည့်ရမယ်ဒေနာသနာဝတ္တရောအိညာနေရာနဲ့ပတ်သက်တဲ့လိညာပြုကြည့်ရမယ်ဒေနာသနာဝတ္တကိုကြည့်ကြံရမယ်ဒီလိုသိသိခြင်းနဲ့သိသိခြင်းနဲ့အဲ့ဒါဒီခန္ဓာလေးတွေကိုဆရာရှင်ကဟောပြီးဟောနေတဲ့အချိန်မှာကျတော့ဘာဖြစ်လဲယောလေးမဒီညာတော့ကသံခံခြင်းဆိုတဲ့ကိစ္စပြီးပြီမိစ္ဆာပြီးပြီနဲ့ဒီရင်ညာတဲ့သောပုဂ္ဂိုလ်တွေမလုပ်ရမလဲဝနန္တအဘိဟာရယေဝနန္တံသုတ္တောသာလယအဘိဟာရယေမိမိခန္ဓာကိုယ်ကိုကျေစုသက်ဆောင်ယူလျာဤတို့ရကိုချက်ချင်းပြန်တော့ပါဘာဖြစ်လို့လဲအပံပင်စီအပပင်စီတောတိဟိပပင်စေနဝနံဧဝကိတိယလူရင်းနဲ့ရောရောနောနောနေပြီးတော့ဒီကားဒီအချိအကျပြောမိဒီကားဒီဆက်ကြမနေပါနဲ့နော်ဆက်ကြပြီးဒီရှင်ဆိုတဲ့လုံငယ်ရက်ကိုမောနိယကျောင်းပရိပတ်ကိုသို့မဟုတ်မုနိအမိယနေတဲ့အရိယမဂ်ညာကိုအလိုလားတောင်းထားတဲ့အတွက်ကျောင်းပရိပတ်တွေကိုကျင့်တဲ့ပုဂ္ဂိုလ်ဒီသံဃာပြီးတဲ့ဒီပင်နေတဲ့လူတွေနဲ့အချိအကျအကျချက်ပြီးပုံကြီးချက်ပြီးတော့ဒီကားဒီပြောမိနေတော့နော်ဒါအတွင်းဆိုသာလင်ခန့်မြန်ပြန်လာပါပြန်လာပြီတဲ့အချိန်ခါကျတော့မလုပ်ပါနဲ့ဥပန်ကြီးသောဒုက္ခမူလသမေအာတနုပကတောမုနိဒုက္ခမူလသမေသူပင်ရင်းနဲ့ဥပအခိတောရှိစုယတ္တိဝေတော်၎င်းသောမုနိသောမုနိအမိရတဲ့မောနိယကျောင်းပရိပတ်ကိုကြည့်ကြကြောကိုပါများအထုလျက်ရှိသောယဟန်တော်သည်ဒုက္ခမူလသမေသူပင်ရင်း၌ဥပအခိတောရှိစုယတ္တိဝေတော်၎င်းအာတနုပါကတောထိုင်ရင်ချင်းသို့ကဲ့ရောက်၍တော်တော်ကောင်းသရေယချင်းချင်းကျုပ်ကိုပေါ်များအထုတ်လျာ၏။ဒါရင်ကိုပြန်လာပြီတော့ဘာတွေလုပ်ရမလဲလို့မေးရင်သစ်ပင်ရင်မှမတရား၍တော်လည်းနေရမယ်။ ဘုဟုထိုင်ရတော့လေနေရမယ်အဲ့တဲ့အရိယာကိုပါတာမပါဘူးနော်ဘုန်းကြီးအနေရတဲ့အရိယာမင်းကလိုလန်တောက်တာနေတဲ့ပုဂ္ဂိုလ်များလိုက်နှံပြည့်ကျင်ရမယ်မောနီယအကျင့်ကိုပฏิပတ်ကိုပြည့်စင်တော့ဟောအဲ့ဒါဒီအချင်းကိုဖြုံးနေကျင်တာဖြစ်ပါတယ်နော်အချင်းချင်းကိုဖြုံးကုံတော့အောင်ဖြုံးနေခြင်းဖြစ်တယ်သစ်မြင်မှာရှိရှိရက်တည်ပြီးတော့ဘာလို့လုပ်ရမလဲမိမိနှလုံးသွင်းမြင်ကြသမထဝိပဿနာဘာဝနာကမ္မထာညီပါနှလုံးသွင်းရမယ်လို့ဆိုပါတယ်သစ်မြင်မှာထိုင်ပြီးတော့လည်းဘာလို့လုပ်ရမလဲမိမိနှလုံးသွင်းနေကြသမထဝိပဿနာဘာဝနာလုံလန်းရက်တည်ကိုထိုင်ပြီးတော့လည်းနှလုံးသွင်းနေပါရက်ချင်းဆိုတဲ့အရိယာဘုတ်တခုထိုင်ချင်းဆိုတဲ့အရိယာဘုတ်တခုသံဃာတော်ကြီးဆိုတဲ့အရိယာဘုတ်တခုအရိယာဘုတ်ဘယ်နှခုအတုံးပြီးပါမလဲသံဃာအဲ့ဒီအရိယာဘုတ်ပါလားဘာလဲဒုက္ခလိုက်ပြီးဆိုရင်ဟိုဘက်ထိုင်နေဒီဘက်ထိုင်နေဆိုရင်ပုံစံကရှိတာမရှိဘူးနော်ကဲအဲ့ဒီလိုတက်လိုက်တဲ့အချိန်ခါမှာဒီညမှာအတ္တကရကနည်းနည်းလေးရှင်းပြထားပါတယ်နော်မုနိဒီမောရိယပရိပတ္တံပရိပန္နမုနိဆိုတာကတော့မောနိယကျုပ်တွေကိုရှင်းနေတဲ့ပုဂ္ဂိုလ်ကိုဒီညမှာဘုရားရှင်ကမုနိလို့ခေါ်ထားပါတယ်နော်အဲ့ဒီမှာအိဒ္ဓသဗ္ဗေနသရစရိတဝါဒီအိမိနဗိနဗာတိသင်္ကန်းဟုတ်တံပိဏ္ဍသရံသရိတဝံသံဃံဘုဖြင့်လက်လျက်ရမယ်ဆိုတဲ့ဒီစကားဖြင့်ပိဏ္ဍပါဠိကဒုတင်ကျောပရိပတ်ကိုပြည့်စုံတဲ့တည့်ရဟောနေပြီတဲ့နော်ညဓမ္မပဏ္ဏဥက္ကဋ္ဌပိဏ္ဍပါဠိကိုသဗ္ဗတဏ္ဏဇာတိဧကံတလိကောပတ္တပိဟိဘောကလူပိဿပါဠိကောသဟောတိဝါဥက္ကဋ္ဌပိဏ္ဍပါဠိကပိဏ္ဍပတ်ဒုတင်ကိုအမြတ်ဆုံးဆောင်ယူနေတဲ့ပုဂ္ဂိုလ်မှန်ခဲ့ရင်ဘာလို့ရမလဲသဗ္ဗဒါနသာရိစိစဉ်အတန်းဆုံးကြွရယ်။ဘုဘဲအင်းကတရေတော့ကခမင်းများလုံးနေပြန်ဖြစ်လို့ဘုဘဲအင်းကိုကြော်ပြီးဖွေသွားတဲ့ပုံစံမျိုးမဖြစ်ပြောင်း။အင်းပြီးတဲ့အင်းစိစဉ်အတန်းရက်သွားရယ်။ရင်ကတော့လင်းငါရဲ့တပတ်လုံးဆက်ပြီးရက်လိုက်လို့မလောင်းဘူးဆိုလို့ရှိရင်တော့အင်းဘူးတော့အမှတ်တင်ရမသားပဲကြော်သွားလို့ပါတော့နေပါနော်။သို့တော့ဘောလိဇ္ဇာဖြစ်နေတဲ့လမ်းကြည့်ခဲ့မယ်ဆိုလို့ရှိရင်တအင်းပြီးတဲ့အင်းချင်းကရက်သွားတယ်။ရင်ကတော့ပုံပြီးလောင်းလိုက်မယ်ချင်းပြီးအင်းလေးကြော်ပြီးရက်သွားတဲ့ပုံစံမျိုးမပြည့်ကျင်ရဘူး။အစဉ်အတိုင်းသဗ္ဗဒါနစာရိကဒုတင်ဆိုတာကိုစောင့်ကြည့်ပြီးဖြစ်သွားတယ်။နောက်တစ်ခုဧကသနီကအမြတ်ဆုံးဖြစ်တဲ့ပိဏ္ဍပတ်ဒုတင်ဆောင်တဲ့ပုဂ္ဂိုလ်ကဒီနေ့မှတစ်ထပ်ပဲစားတယ်။ဧကသနီဒုတင်နဲ့စောင့်ကြည့်ပြီးဖြစ်သွားတယ်။နောက်တစ်ခုပဋ္ဌပိဏ္ဍကသံဃာချင်းဘုရင်ညရသမျှကိုရောင်ရင်းတင်းတင်းပြီးတော့ပိဋကတ်လူတင်ကိုအမြဲတမ်းဆောင်နေတဲ့ပုဂ္ဂိုလ်ကတပည့်ချင်းရောက်လာတာမဲစားတယ်။တပည့်ရဲ့မြင်ပဲရှိနေတာတွေကိုမစားဘူး။ဒါကြောင့်ပဋ္ဌာပိဋကပတ္တပိုင်လူတင်လည်းအောင်မြင်သွားပြီ။ဘလူပိဿာပဋိကဒီနေ့တော့မြန်မာနည်းနည်းလေးသိထားမယ်အချက်တစ်ခုရှိပါတယ်။မနေ့ကသတိဝိသကပါတယ်။ဒီလုံးမဲ့ပြည့်စည်ဒီလုံးပဲဖြစ်စေကြပြီ။သံဃာရဲ့ခြင်းကမှာဘုရားတော်ကသရတရားရှိလို့လမ်းပြီးပြည့်စုံတဲ့ခုသောက်ပဲတဲ့ခုပြောတယ်အတောကြီးတော်ကြီးကိုတော့မလိုတော့ပြောလိုက်ကြော်ပြီလို့ပြောပြီးရင်သူနည်းနောက်ထပ်ဆက်ပြီးသားရအဲ့ဒါနောက်ထပ်ဆက်စားနေတယ်ဆိုတော့ကျလို့ရတယ်ကြော်ပြီလို့တော့မပြောနဲ့နော်ကြော်ပြီလို့ပြောပြီးရင်တော့သူနည်းမှာရဟန်းတော်များစားလို့မရဘူးဘလို့မေဇာပတိကဒုတိယဆောင်းနေတဲ့ပုဂ္ဂိုလ်ကတော့နောက်ထပ်တော်ပြီလို့ပြောပြီးလို့ရှိရင်သုတိုင်းအဝိမောရစာကွယ်ရှိတယ်နောက်ထပ်ဘယ်တော့မှသူမစားဘူးဘလို့မေဇာပတိကဒုတိယမဆောင်းတဲ့ပုဂ္ဂိုလ်ကတော့ဝိနည်းတော်ကသွားပြီးတော့သူ့မှာအတိတ်ကဝိနည်းကနေနေအကြောင်းသူရတဲ့နေဆုံးအချက်ဆိုတော့နောက်ထပ်ဒီပြေစားမဲ့သူနေရလာတာကအဲ့ဒါဝိနည်းတော်ကသွားပြီးတော့အတိတ်ကဝိနည်းကပြီးပါတယ်လို့ခေါ်ပါတယ်အတိတ်ကဝိနည်းကတော့ဘဘလုံးနားလည်လည်အောင်ပြောရင်တော့ဝိညာဉ်တော်ကတော့ပြီးတော့အဲ့ဒီကြီးကြီးတွေပြောရမယ်တော့ဒီတော့ဒီလိုအတိတ်ရဲ့ဝိညာဉ်သိနေတဲ့အကြောင်းပြောပြဝိညာဉ်တော်ကနေပြီးတော့အဲ့ဒီအစာအာဟာရကိုသူကကျဲတယ်လို့သူအသိဉာဏ်ယူလိုက်တယ်ယူပြီးတဲ့အချိန်ကတော့ငါတတိယပူတာကိုအရှင်မြတ်သတ်တယ်ဆိုတော့ပြန်ဆုံးမှာဆက်ပြီးချင်းနော်အဲ့ဒါကြောင့်မနေ့ပိုင်းအတွင်းမှာသမင်းတစ်လုံးတော်လည်းကောင်တစ်လုံးတော်လည်းကောင်စပ်ပြီးပြီးနောက်ပိုင်းပေါ့ပြောပြီးဆိုတဲ့စကားကတော့ဘယ်တော့မှဒီဟန်တော်များမသုံးတော့ဘူးဟုတ်ဒုတိယပိဋကတ်ဒုတိယအမြတ်ဆက်ဆောင်တဲ့ပုဂ္ဂိုလ်ကတော်ပြီးတော့ဒီနေ့ပြောပြပြီးဘယ်တော့မှသူမစားဘူးအဲ့ဒါကြောင့်သူကခလုပိစ္ဆာပါဠိကဒုတိယနဲ့အောင်မြင်ပြီးဖြစ်သွားတယ်။ပေါင်းလိုက်တဲ့အချိန်ကလည်းတော့သံကိစ္စနဲ့ပတ်သက်ပြီးတော့ဒုတိယဘယ်နှပါးရသွားလဲ။နံပါတ်၄ပိဋကတ်နံပါတ်၄ပိဋကတ်ပါဠိကဒုတိယနံပါတ်၂ နဗ္ဗဒါနသာရိကဒုတိယနဗ္ဗတောဧကတိကဒုတိယနဗ္ဗလေပတ္တပိဏိကဒုတိယနံပါတ်5ခလူပိစ္ဆာပရိကဒုတိယဆိုပြီးသာဖြင့်လုံငန်းကိစ္စနဲ့ပတ်သက်ပြီးဒုတိယ5ဘက်ကိုပြောခြင်းကဒီညာမခေါ်လိုက်တာနော်။နောက်တစ်ခုဒီစိပရိကပန္တုကုလံပိစ္ဆသမာတိယတေဝဒီလိုအမြတ်ဆုံးဥပ္ပဒ္ဒပိဋကဒုတိယဆောင်တဲ့ပုဂ္ဂိုလ်မှန်ခဲ့မယ်ဆိုတော့ကျင့်ဒီရင်ဝရိကတိစီဝရိ30နဲ့နဲ့တာမြတ်တာပြီးနေထိုင်နိုင်တဲ့လူချင်းကျုပ်ပြိပတ်ကိုလည်းဆောင်ရတယ်။ဘန္ဓုဂုရိကပတ္တကုတငန်းကိုဆောင်ခြင်းဆိုတဲ့ဘန္ဓုဂုရိကလူချင်းကိုလည်းဆောင်ပြရတယ်။နောက်တစ်ခုတသမအီမာနိတိသဟုတ်တန်နေဝဟောဒီဒီငါ၆ပါးလုံးကိုမြတ်ချင်းကလူချင်း၆ပါးလုံးကိုဒီမြန်မာပြောတယ်။ပြိပတ်လူချင်းနဲ့ပေါင်းလိုက်ရင်လူချင်း9ပါးပဲနော်။ဝဏ္ဏတာမဘိဟာရေဝဏ္ဏတာမေဝတ္တောအတွင်သောအတန်လေးအဘိဟာရေမိမိခန္ဓာကိုယ်ကိုကျေကျေသက်ဆောင်နေသွားလျာ၏မိမိခန္ဓာကိုယ်ကိုတောအတွင်ကိုကျေကျေသက်ဆောင်ပြီးသွားပါလို့ဒီလိုတကားပြောလိုက်တဲ့အတွက်အာရိမိအင်္ဂဒုတိယအရိယကင်ဒုတိယကိုသတ်ပြီးကိုရံပြဟောပြီနော်အရိယကင်ဒုတိယသတ်ပြီးတဲ့အချိန်ကနောက်တစ်ခုပြန်ခြင်းကဘာသာဟောလဲဥပါတိတော်ရုက္ခမုနာတမေအာသနုပကတောမုနိဘောမူညီတော်မူသမောနိယကျောပတိပတ်ကိုကျင့်ကြံကြောကိုပေါ်မြတ်အထုံးလျက်ရှိသောယဟန်တော်သည်ဒုက္ခမူလာတမိသုခယင်း၌ဥပတိတော်ရှိသူယတိဝေသောလကောဘာသူဘာကတောထိုင်ခြင်းသောယောက်ျားရေသောလကောသရေယကျင့်ကြံကြောကိုပေါ်မြတ်အထုံးလျက်ဤဒီလိုပြန်ဟောတာအဲဒီဟောပြောချက်အရာကြည့်လိုက်လို့ရှင်းတော့ဥပတိတော်ဒုက္ခမူလာတမိသုခယင်းမှာယတိဒီနေပါဆိုတဲ့စကားအရာဒုက္ခကိုဒုက္ခကိုပြန်ဟောပြီးဖြစ်သွားတယ်အာနုဘကတောဆိုရက်ခိုင်ကြီးရဲ့နေပါဆိုတဲ့ဒီစကားဖြင့်နေသိစိတ်ခင်ကဒုတင်ခိုင်ကြီးဆိုတဲ့အရိယပုဂ္ဂိုလ်ကအသုံးပြုတယ်။နေအောင်စင်ချင်းဆိုတဲ့အရိယပုဂ္ဂိုလ်အသုံးမပြုခြင်းကိုနေသိစိတ်ခင်ကဒုတင်လို့ခေါ်ပါတယ်။အဲဒီနေသိစိတ်ဒုတင်သောက်ပြီးဆိုတဲ့လုံမရကိုလည်းဘုရားရှင်ဟင်ကြားပြီးဖြစ်တယ်။ညထကမပန္နအေတိသအနုလောမတအဘောဂာတိကယထာသန္တေတိကသောသနိခင်္ဂာနိဥဒ္ဒနိယေဝဟောတိဒီလိုကမှုဒုတိယနဲ့နေသိတိကဒုတိယနှစ်ပါးနဲ့လျောညီနေတဲ့တခြားဒုတိယသုံးရရှိတယ်နံပါတ်၁ကတော့အဘောဂာတိကဒုတိယလွန်တိကောင်မှနေတယ်ဒီပြင်အောက်လည်းနေရမယ်လွန်တိကောင်လည်းနေရမယ်ဆိုတာဘာပြောလဲလို့မေးတော့နေမွန်းတဲ့အချိန်အခါမှာလွတ်ပင်ရိပ်ရှိတယ်အဲ့ဒီလွတ်ပင်ရိပ်မှာလွတ်တဲ့နေရာမှာနေထိုင်ခဲ့ရင်နေမိုးလွတ်တာပဲလို့သူကအရင်ရှိပြီမဲ့လို့ဒါဒုက္ခမှုဒုတင်မှနေတယ်လဲခေါ်တယ်အဘောဂတိကဒုတင်မှနေတယ်လဲအဘောဂတိကဒုတင်နဲ့ကြတယ်အဘောဂတိကလွယ်တိကောင်းမှနေတယ်လို့လည်းခေါ်တယ်အလားတူပဲယထာတဏှိကယဟန်ဆိုတာကဟိုကြောင့်နေခြင်းနဲ့ဒီကြောင့်နေခြင်းနဲ့ဆိုတဲ့ဒီသိက္ခာနဲ့သိမကြည့်အောင်ဖြတ်ပြီးတဲ့နေရာမိမိနဲ့ဝါသေတင်ဝါလအတိုင်းဖြတ်ပြီးတဲ့နေရာမှာပဲသိခရဂုဏသိမင်းမှာရောက်တဲ့သစ်ပင်မှာမြတ်တာပြီနေထိုင်နိုင်တဲ့အတွက်ယထာတဏ္ဍိကဒုတင်ကိုလည်းဆောက်တည်ပြီးဖြစ်သွားတယ်။နောက်တစ်ခုသောတန်ဏိကဒုတင်သောတန်ဒုတင်ဆောက်တည်ဖို့ရအတွက်လည်းဒီစကားယထာကအကျုံးဝင်နေတယ်ဆိုပြီးအထက်ကဖွင့်လာတယ်။ပေါင်းလိုက်တော့ဒီသာတဏ္ဍိကဒုတင်တစ်ဆက်သုံးပါဆောက်တည်ဖို့ရအတွက်ဘုရားရှင်အချင်းချုပ်ပြီးတော့ညင်ကြပေးနေတယ်။မောနိယကျောပရိပတ်ကိုတကယ်လက်တွေ့ရှိတဲ့ပုဂ္ဂိုလ်တွေဒုတင်ဘယ်နှပါးဆောင်ရမလဲ ?73 ပါးဒီလိုဒီနေရာမှာဒီကနေ့မှလည်းဒါအတူမြောက်ပေါ်လေပါရမီမျိုးတွေဖြစ်အောင်ဒီကြောင့်လည်းကိုစက်တယ်ပြီးဆောင်သွားတဲ့သတိတော်ပြားကလည်းလူတွေမျိုးပရိပတ်မျိုးတွေကိုတပည့်သားမျိုးတွေကိုအများစုအားဖြင့်သင်ပေးကြပါတယ်နော်သင်ပေးတော်မူပါတယ်ခုလည်းဒီနေရာမှာတစ်ခါစံနေတဲ့ပုဂ္ဂိုလ်များဧကတလေဒုတင်ကြာမျက်နှာသင်ခဲ့ရင်ပေါ့နော်မမျက်တဲ့သင်ခဲ့ရင်လည်းပိဋကတ်လူတွေလို့ဆိုဆိုအပ်တဲ့ဒုတင်တစ်ခုရက်ခံရင်နော်ဘာရမီလို့ဖတ်ထုတ်အပ်တဲ့တစ်ခွက်နဲ့စားတဲ့ဒုတိယတစ်ခုကိုညင့်မယ်ဆိုရင်လည်းရနေတဲ့သဘောတော့ရှိပါတယ်နော်။အဲဒီနဲ့ကောမိမိကသွန်းနေမယ်ဆိုလို့ရှိရင်တော့ညင့်ခြင်းအရိယာဘုဆိုင်ခြင်းအရိယာဘုဝါးခြင်းအရိယာဘုဒီသုံးခုကိုဘုရားအသုံးပြုပြီးတော့အိခြင်းဆိုတဲ့အရိယာဘုကိုပြည့်စုံနေတဲ့ဒီဒုတိယကိုဆောက်ကြည့်မယ်ဆိုလည်းဆောက်ကြည့်လို့ရတယ်။သုတ္တန်နဲ့နိမိတ်နဲ့အတက်သုတ္တန်ဒုတိယဆောင်းမယ်ဆိုလို့ရှိရင်ဆောင်းလို့ဖြစ်နေတဲ့သဘောရှိတယ်ထက်ကြံပြီးတဲ့နေရာမှာပဲနေမယ်ဆိုတဲ့စိတ်ထားရှိတဲ့ယထာသတိကဒုတိယလို့ခေါ်ဆိုအပ်တဲ့ကြောင့်အရင်နေရာနဲ့ပတ်သက်တဲ့ဒုတိယတစ်ခုလည်းရပြီးဖြစ်သွားတယ်။ရောဘီကြီးလိုပြောပြီးရင်မစားဘူးဆိုရင်တော့ခလူမိစ္ဆာတဲ့ဗတ္တိနဲ့ဒုတိယနဲ့ညံမင်းဖြစ်တော့ပါတယ်နော်။ဒါကြောင့်ဒုတိယလေးကြီး ဒီလိုသတိဖို့ရအတွက်ဘုရားရှင်ကတိုက်တွန်းထားတယ်ဘာဖြစ်လို့လဲသီလတည်းမှာသင်ခြင်းကြီးတဲ့သီလဒီဟုသောမြေပေါ်မှာယက်တိပြီကျဲချအတိုင်းပြုလတ်တဲ့သမာဓိဘာဝနာလုံလည်းယက်တိဆင်းရဲဆူးရတဲ့သဘောရှိသင်ခြင်းတဲ့သီလဆိုတာကလည်းဒုတင်ကပရိပါရိကသီလဒုတင်ခံရတတ်တဲ့သီလကပို့ပြီးတော့သင်ခြင်းတဲ့အယောင်တစ်လက်လက်ပြုတ်ပြုတ်ပြည့်ဖြစ်နေတယ်ဆက်တော့ဒုတင်ကပရိပါရိကသီလဒုတင်ဒီခံရတတ်တဲ့သီလတစ်ခုပြည့်ပြည့်စုံစုံနဲ့ဖြစ်ခြင်းနှံရင်အတွက်ဘုရားရှင်ကညွှန်ပြပြီးတော့ဒီပဋ္ဌာန်းလေးဟောနေတယ်နော်အဲကြောင့်သဗ္ဗိနံသရဏသရိတဝဝန္တံဓမ္မဝိခရေဥပါတိဒါရုကမူလသမေအာတနုပကတောမုနိသတ္တောမုနိသောမုနိယပရိပတ်ပြေဝံကိုခြင်းကြံကြုံကုန်ပေါ်များအထုလိအရှင်သောယဟန်တော်သည်ဝိညာဇရသုံးခါဆက်လက်ခြင်းကိုသရိတဝဆက်လက်ပြီးနောက်ဝဏ္ဏတဝဏ္ဏတမေဝတောအတွင်းသို့သာလေအမိခရယေမိမိခန္ဓာကိုယ်ကိုယေရှုသေဆောင်ရသောလျာဤဒုက္ခမူလသမေသမင်းခြင်း၌ဥပါတိသောယေရှုယက်ဒီ၏သောလကောအာလုမကတောထိုင်ခြင်းသောကရောက်ရှိသောလောကသရိယာတိတံကျုပ်ကိုပမာအထုယူနေလျာ၏။သံဃာနာပဇတောဤရောဝဏ္ဏသေးရမိတောတိယ။ဇာယိဇာရုခမူလသမေအတ္တနာမဗ္ဗိတောတယံ။သံတံသောဘောနိယကျင့်ဝပရိပတ်ကိုတိတံကျုပ်ကိုပမာအထုဖြင့်ရှိသောယောဂဝဆရာပုဂ္ဂိုလ်သည်သံဃာမောနိယံကျောပရိပတ်ကိုကျင့်ကြံကြုံပုံပေါ်များအထုလျက်ရှိသောယောဂဝဆရာပုဂ္ဂိုလ်သည်ဇာနာပတုတော်ဆက်၌လိလာပြည့်စုံမှုများပြားတဲ့ပုဂ္ဂိုလ်သည်အတ္တဖြစ်လျာ၏။ဒီရောတည်ကြည်တဲ့သမာဓိရှိတဲ့ပုဂ္ဂိုလ်သည်လည်းပဲအတ္တဉာဏ်ဖြစ်လျာ၏။ဝဏ္ဏတိတောအတွင်း၌ရမိတော်မူလျောပြောပိုင်နှိမ့်ချတဲ့ပုဂ္ဂိုလ်မျိုးသည်လည်းပဲတဉာဏ်ဖြစ်လျာ၏။မောနိယံကျောပရိပတ်ကိုမုနိအမိယနေတဲ့မဉ္ဉံကိုမောနိယလို့ခေါ်ပါတယ်နော်မုနိအမိအရိယမဉ္ဉံကိုမုနိလို့ခေါ်တယ်ဒါမုနိအမိယတဲ့မဉ္ဉံကိုရာကြောင်းဖြစ်တဲ့ပြည့်ဝပရိပတ်တွေကိုမောနိယပြင်ဝခေါ်တယ်ဒါမောနိယပြည့်ဝကိုကြည့်လို့တဲ့ပုဂ္ဂိုလ်ကမဖြစ်ရမလဲနံပါတ်၁မှာဒီနေရာမှာသံဃာနာပတုတော်နော်သံဃာနာပတုတော်ဒီရောသံဃာနာပတုတော်ဒီရောဒီတော့အနုပါဏတဇာနတဥပ္ပဒနေနာဥပ္ပန္နတအဝဇ္ဇနာသမပိသနာအတ္တသမပိသနာဒိဋ္ဌာနာဥဒ္ဒနာပိသဝကနေဟိသဇာနိသုပသုတောအနုယောက်တော်သဇာနံပသုတောတိရောတိသဇာနပသုတောတိရောဟုသီကသောထုယောကသောထုမောနိယံကျောပရိပတ်ကိုကြည်နေယောကပေါ်များအထုလျက်ရှိသောယဟန်တော်သည်အနုပ္ပန္နတဇာနံသမဖြစ်ပေါ်သည့်ဇာတိယကိုဥပ္ပန္နနေနာဖြစ်ပေါ်စေခြင်းဖြင့်ဥပ္ပန္နတဖြစ်ပေါ်သည့်သောဇာတိယကိုလည်းကအဝဇ္ဇနာဓမ္မပိဇ္ဇနာဒိဋ္ဌာနဥက္ခနာပိသဝကနေဟိအဝဇ္ဇနာဝတိဓမ္မပိဇ္ဇနာဝတိဒိဋ္ဌာနဝတိဥက္ခနာဝတိပိသဝကနာဝတိတို့ဖြင့်ဇာနိသူမိမိယတိဖတ်ပြီးတဲ့ဇန်တို့နဲ့ပတုတော်အမှုရောက်တော့လုံးဝကျုပ်ကိုအာထုံမှုရှိတဲ့ပုဂ္ဂိုလ်ဒီတရားဖြစ်လျာ၏မောနိယကျောပရိပတ်ကိုကျင့်မယ်ဆိုရင်အနုပါဏတဇာနတမဖြစ်ပေါ်သေးတဲ့ဇာတိကိုဥပါရဏိနာဖြစ်ပေါ်အောင်ပြုလုပ်ပါဓမ္မရသိရင်မလုပ်ရမလဲဇာတိကိုရအောင်ပြင်ပါနော်ဥပ္ပန္နတာဖြစ်ပေါ်ပြီးဖြင့်ဇာတိကိုလည်းပဲအဝဇ္ဇနာသမပိစ္ဆနာအဋ္ဌိဌာနာဝုဒ္ဓနာပိစ္ဆဝကနေတိအဝဇ္ဇနာဝတိသမပိစ္ဆနာဝတိအဋ္ဌိဌာနာဝတိဝုဒ္ဓနာဝတိပိစ္ဆဝကနာဝတိတဲ့ဝတိဘောကနပါလဲငါပါဝတိဘုံငါးပါးနိုင်နေအောင်လက်ကျင်ပါနော်။အောဇနဝတိဆိုကြတာဒီဇန်အင်္ဂါတိကိုပြန်ဆင်းနေတာကတော့ခွင့်ရဇာဘိမေသောဝဟာရအယပြောမယ်ချိန်တော့မနောဇဝရိကမဟာကုသဇင်းများသိက္ခာများအဲ့အတွက်ပွက်ပြီးပြောမယ်ချိန်တော့မဟာကုသမနောဇဝရိကနောဝိတိတဲ့အရှင်ဖြစ်ပါတယ်။ဒုမဟာကုသမနောဇဝရိကနောဝိတိတဲ့အရှင်ကြီးကမနောဇရဝဇံဒီကြီးသောခုနှစ်ခြင်းအနေဖြင့်ဖြစ်တဲ့ယောဂဝိဒ္ဓပုဂ္ဂိုလ်ကဉာဏ်ထက်လာလို့မိမိဉာဏ်ကိုသိဉာဏ်မှများပြီဆိုရင်မနောဇရဝဇံဖြစ်တဲ့ဒီဇိုင်းကတိကိုသိဉာဏ်လို့ရပါတယ်ဒီတော့နည်းနည်းလေးထပ်ပြီးပြောမယ် အာနာပါနရှုနေပြီနမိတ်အပြည့်အဝနမိတ်ပေါ်လာပြီကြီးလာပြီတောက်လာပြီဆိုကြတယ်နော်ဒီရင်တောက်ပါနေတဲ့နမိတ်ကိုဘာနမိတ်လို့ခေါ်လဲပฏิဘာကနမိတ်ဘာနမိတ်တယ်လဲပฏิဘာကနမိတ်ဒါပတိဘာကနမိတ်ကိုအာရုံရပြီးတော့တဏှာယဉ်ဉာဏ်စက်နေတဲ့သမာဓိကိုထူထောင်လိုက်ပြီးထူထောင်လိုက်တဲ့အချိန်ကမှဇိုင်းငါရီကလည်းသင်္ချာနာပြီးဆိုလို့ရှိရင်တန်ဆက်ဒီဇံကိုအကျဉ်းများစွာလေ့ကျင့်လိုက်တဲ့အခါအောင်မြင်မှုကလည်းရပြီရနေတဲ့အချိန်ကမှဒီဇိုင်းငါရီကိုပြန်ပြီးသင်္ချာတော့ခဏကသင်္ချာတဲ့ဝိသိကမနောဒရဝိသိဖြစ်လေတော့အထုမနောဒရဝိသိမှာမနောဒရဝဇံကပြင်းပြင်းရောခုနှစ်ပြင်းများသောအဖြစ်ကြမနောရဝဇ္ဇံဖြင့်သင်္ခေလိုက်ရတဲ့ဒီဇေအင်္ဂါတွေကိုလည်းလည်းကိုယ်ကိုသင်္ခေလို့ရဝိကေဝိသရပိတိဒုက္ခအင်္ဂရဆိုတဲ့ဇေအင်္ဂါတွေပဲဇောရည်ပြန်ပြီးဒီဇေအင်္ဂါကိုသင်္ခေရင်လည်းသင်္ခေလို့ရတယ်ဇောနဲ့သင်္ခေလို့ရတဲ့အပိုင်းကိုတော့ပိစ္ဆဝကနာဝတိလို့ခေါ်တယ်မနောရဝဇ္ဇံနဲ့ဇေအင်္ဂါကိုသင်္ခေနိုင်တဲ့စံအင်ကိုတော့အာဝဒနာဝတိလို့ဒီလိုခေါ်ကားတယ်သမဘိဒနာဝတိစရာကဒီဇံကိုဝင်စားခြင်းနဲ့အချင်းခံမှာအချင်းမျိုးဝင်စားလို့ရအောင်လိမ့်ကျင်ထားရတယ်။တမိနေအတွင်းသဘောတစ်ချက်ကအတွင်းစက်နေပြန်မိမိပိုင်းခြားတဲ့အချင်းအတွင်းမှာဒီမိမိလွတ်လပ်တော့တာနေတဲ့ဇံကိုဝင်စားနိုင်အောင်လိမ့်ကျင်ရတယ်။ဒါကိုသမဘိဒနာဝတိလို့ခေါ်တယ်။အဋ္ဌိဒနာဝတိကတဏှာရင်ဒိဋ္ဌိတဏှာရင်ခင်ကနေအောင်တမိနေဒိဋ္ဌိရင်တမိနေခင်ကအောင်လိမ့်ကျင်ရတယ်။ဘုရားနာဝတိစရာကထားခြင်းနဲ့အချင်းခံမှာမိမိပိုက်ခတ်ထားတဲ့အတိုင်းအနေခံပြီးတဲ့အတိုင်းတမိနစ်ဒိဋ္ဌိတမိနစ်အတွင်ထလို့နိုင်အောင်တဏှာရင်ဒိဋ္ဌိတဏှာရင်အတွင်ထလို့နိုင်အောင်လိမ့်ကျင်ထားရဘုံလိုက်တော့ဝတိဘောကဏ္ဍပါနဲ့ငါးပါအဲ့ဒီဝတိဘောငါးဒံတို့နဲ့နိုင်ရင်အောင်လိမ့်ကျင်ထားပြီးကျသူတို့ကုန်ဖြစ်ရမယ်ဒီတခါဘုလိုပြောတာလေမြတ်စွာဘုရားဟောနေဘုလိုကိုဟောတယ်မောနိယပြုမိမကိုတကယ်လက်တွေ့ကြည့်မယ်အရှင်သာလကမထေရကိုဘုရားရှင်ကခေါ်တယ်အဲ့ဒီဘုရားဟောတရားဒီသာသနာ့တွင်တရားနဲ့သာသနာ့ပါဘုရားလားဒီလိုဆိုရင်သမထရိကသာသနာ့တွင်တရားမဟုတ်ဘူးသာသနာ့ပါတရားပဲလို့ပြောတဲ့ပုဂ္ဂိုလ်ကြီးစဉ်းစားဖို့မကောင်းဘူးလားကောင်းနေပြီဘုရားဟောနေတာပဲနော်တကယ်လက်တွေ့ကြည့်မယ်ဆိုလို့ရှိရင်ဇန်ဒီမဝတိဘောငတ်ကနေနေအောင်လက်ကျင်ထပ်ပြီးတဲ့ပုဂ္ဂိုလ်ဖြစ်ရဇံမြာတိလည်းရအောင်ကြိုးစားပါရရှိပြီးဖြစ်နေရပြီးတဲ့ဇံကိုဝတိဘောငါးတန်နိုင်အောင်လေ့ကျင့်ပါဒီလိုပြည့်ရှင်တဲ့တိုက်တွန်းနေတဲ့ဘာကြောင့်လဲသမာဓိဘိက္ခဝေပါဝေထသမာဓိတောဘိက္ခဝေဘိက္ခုယထဗုဒ္ဓံဗဒ္ဒနာတိဘိက္ခဝေစိတ္တယံတို့သမာဓိသမာဓိကိုပါဝေထဖြစ်စေကြပါကုန်လောဝါပေါများကြပါကုန်လောသမာဓိတောသမာဓိရှိတဲ့ပုဂ္ဂိုလ်ဒီယထဗုဒ္ဓံမပေါ့မပြဟုံနိုင်မှာစွာဗဒ္ဒနာတိပပပြပြတိစိတ္တယံတို့သမာဓိကိုထူထောင်ကြပါသမာဓိရှိတဲ့ယဟန်ဒီမဖောက်မပြဟုတ်တိုင်းမှန်စွာကုန်မပြပြသိပါရဲ့ဘာလို့သိတယ်လဲဤတန်ဒုက္ခတိယထဗုဒ္ဓပသနာတိအယံဒုက္ခသမုဒယောတိယထဗုဒ္ဓပသနာတိအယံဒုက္ခနိရောဓောတိယထဗုဒ္ဓပသနာတိအယံဒုက္ခနိရောဓကမိမိပฏิပဒာတိယထဗုဒ္ဓပသနာတိဤကဒုက္ခတစ္ဆာလို့ဟုတ်တိုင်းမှန်စွာသိတယ်ဤကသမုဒိယတစ္ဆာလို့ဟုတ်တယ်မှန်သွားတယ်ဤကနိရောဓတစ္ဆာလို့ဟုတ်တယ်မှန်သွားတယ်ဤကဒုက္ခဆိုတာနိဗ္ဗာန်ဆိုရောက်ချောင်းပြည့်စုံမဂ္ဂတစ္ဆာတရားလို့ဟုတ်တယ်မှန်သွားတယ်ဒီလိုသိကြည့်ရင်အဲ့တော့ဘာလို့မလဲသမာဓိကိုသရောမာဒီလိုဖျက်ရှင်တိုက်ချောင်းတာနော်အဲ့ဒီတိုက်ချောင်းနဲ့ဒေသနာတော်များနဲ့အရင်ကဒီဒေသနာတော်မှာလည်းဖျက်ရှင်ကရှင်းဥစွာမဖြစ်ပေါ်သေးတဲ့ဉာဏ်သမာဓိတွေကိုဖြစ်ပေါ်လာအောင်ကြိုးစားအဲ့တော့ဘာဖြစ်ပေါ်ပြီးတဲ့ဉာဏ်သမာဓိကိုလည်းဝတိဘောငါးတန်နိုင်နေအောင်လိမ့်ကျင်ပါဆိုပြီးတော့အရှင်နာလကမထေရကိုပြန်ခင်တဲ့တိုက်တော့နေတယ်နော်တိုက်တော့ပြီးတဲ့အချိန်ခါကျတော့ဘာလို့ရမလဲဝဏ္ဏသေးရမီတော့ဒီရဒီရောယံပြီးတဲ့ဇန်သမာဓိနဲ့ဉာဏ်ညာခိုင်ခံတဲ့ပုဂ္ဂိုလ်ဒီတိယဖြစ်လျာဤဇန်တော့ရပြီဒီဇန်ကိုဘာလို့ရမလဲခိုင်ခံအောင်ဆက်ပြီးတော့လိမ့်ကျင်ပါရရရနေပါရဲ့လှုပ်ရှားနေတဲ့အတွက်ဒီဇန်ကြီးကပြင်းပြီးသွားတဲ့နော်ခိုင်ခံတဲ့အဖြစ်ဟုတ်လားမဟုတ်ဘူးအရေးကြုံကသက်လွန်ကောင်းရမယ်ဆိုတဲ့အတိုင်းပဲဒီဇန်ကြီးကစိတ်ချင်းဝင်စားရင်ဝင်စားလို့ရရစိတ်ချင်းဝင်စားလို့မရဘူးဆိုလို့ရှိရင်တော့ယုံကနေသိခဲ့ရင်အကုလို့ဖြစ်ပါအောင်မလားမဖြစ်နဲ့နော်အကုစရာမရနဲ့ဒါကြောင့်အကုမဲ့စင်းတဲ့စိတ်ချင်းဝင်စားလို့ကြအောင်လိမ့်ကျင်ထားရတယ်အတွေ့အကြုံဖြင့်ပရမဇံကိုဝင်စားလိုက်ပရမဇံဏ္ဍရားဒေကဝိပဿနာရှုလိုက်ဒုတိယဇံကိုဝင်စားလိုက်ဒုတိယဇံဏ္ဍရားဒေကဝိပဿနာရှုလိုက် တတိယဇံဝင်စားလိုက်တတိယဇန္နံပြဒီကုန်ဝိပဿနာရှုလိုက်သုဒ္ဓဇံဝင်စားလိုက်သုဒ္ဓဇန္နံပြဒီကုန်ဝိပဿနာရှုလိုက်သတ်ပြီးအစဉ်တိုင်းသွားနေပြီအဲဒီလိုပုဂ္ဂိုလ်ကသမထနဲ့ဝိပဿနာကိုစုံသွင်းပြီးတော့ရှုနေပြီအဲဒီလိုရှုနေတဲ့ပုဂ္ဂိုလ်ကဇံကဖြစ်ခြင်းနဲ့ဝင်စားလို့မရဘူးဆိုရင်ဝိပဿနာကလည်းဖြစ်ခြင်းအထုလို့ဖြစ်ပါတော့မလားမဖြစ်တော့အထုလို့ရအောင်ခဏထိုင်တော့နေရမယ်ဆင်းရဲကြီးနဲ့တော့ပြီးထိုင်နေအောင်မယ်ဆိုလို့ဖြစ်ပါအောင်မလားဒီလိုနော်ဒါကြောင့်နည်းနည်းလေးတို့ကလက်ကျင်မှုအောင်မြင်ရမယ်ခိုင်ခဲ့တဲ့အစဉ်ရောက်အောင်ကျူစရိုက်ဒီလောက်တည်းလားဆိုတာမကနိုင်ဘူးဒီဇာတိခိုင်ခဲ့ရဲ့အတွက်ဒီဇာတိမဖြစ်ပေါ်သေးတဲ့ဇာတိရဲ့ဒီအတွက်ဖြစ်ပေါ်ပြီးတဲ့ဇာတိဝတိဘောင်းငတ်တဲ့နည်းနည်းရဲ့အတွက်ဖြစ်ပေါ်ပြီးတဲ့ဒီဇာတိခိုင်ခဲ့ရဲ့အတွက်ဘာလို့တလဲဝဏ္ဏတေရမိတ္တိယဝဏ္ဏတေတောအတွေ့နဲ့ရမိတ္တံဘုရားပြောပိုင်းနှိမ့်ချွေနေတဲ့ပုဂ္ဂိုလ်ဒီတိယဖြစ်လျာ၏ဒီမှာပြောရမယ်။ဒါရင်းမှာပြောရမယ်။ဒါလည်းမောလျံကြီးကိုမိဘကိုကြည့်နေတဲ့ဒကာကြီးတွေဒကာကြီးတွေပြောတယ်ပြောနိုင်ကြပါ့။ယောနိနဲ့သူတို့ချင်းအင်းကြောင်းမလားမပြန်တော့ဘူး။မပြန်ဘူးလို့ပြောရတာတယောက်ပဲကြည့်ရနော်။ဘာဖြစ်လို့လဲဆိုတော့တတ်တာကန္တကတ္တဇာနတ်ဇာဇာနတ္တတ္တကန္တကတ္တဇံသုရကအတ္တနှင့်ဆုညံဖြစ်လို့ရှိတယ်။ညကဆုညံတန်ဒီတော့ရမှာဒီဇံဒီကိုတော့ပြီးဝိဇာမေဇံဒီခင်ခေအောင်လေးကျင့်တယ်ဆိုရင်အလုံးခက်ခဲတဲ့သဘောရှိနော်။တော့ဒီမှာကတော့တော့ဆိုတဲ့အမှတ်တင်ညာရှိပြီးတော့ဒီဇံဒီကိုပေါ့ပြန်အပ်ထုတ်မယ်ဆိုရင်မရသေးတဲ့ဇံဒီလေးလွယ်လွယ်ကူကူရနိုင်တယ်ရပြီးတဲ့ဇံဒီကိုလည်းဝတိဘောင်းကတည်းကနေအောင်လေးကျင့်နိုင်တယ်ဝတိဘောင်္ဂတနိုင်ရင်းပြီးတဲ့ဒီဇာတိကိုလည်းအမြဲတမ်းခင်ကောင်ဆက်လက်ကြိုးပမ်းမယ်ဆိုရင်ကြိုးပမ်းလို့ရနိုင်တဲ့အခွင့်အရေးတွေများစွာရှိတယ်နော်။ဒါကြောင့်ဘုရားရှင်ကဒေါ်အတွင်းမှာမွေးလျော်ပြောပိုက်နှိမ့်ချဖို့ရန်အတွက်နှီးပေးနေတယ်နော်။မောနိယကြီးကိုကြည့်မဲ့ပုဂ္ဂိုလ်ကိုတော်ရမှာပြောပါဆိုပြီးဘုရားရှင်ကနှီးပေးနေတယ်။ဒါတော့မောနိယကြီးကိုကြည့်တဲ့ပုဂ္ဂိုလ်ကဘယ်လိုပုဂ္ဂိုလ်တွေလဲ။မွနိယခေါ်တဲ့မညံကိုယောက်ျောင်းဖြစ်တဲ့ရှင်းစင်တွေကိုကြည့်နေတဲ့ပုဂ္ဂိုလ်တွေကိုဘာခေါ်လဲမောနိယပြုတ်ဖို့ကိုကြည့်နေပုဂ္ဂိုလ်ပြီးတော့မညံကိုယောက်ျောင်းဖြစ်တဲ့ပြုတ်ဖို့ကိုကြည့်နေပုဂ္ဂိုလ်မှန်ရင်မောနိယအကျင့်ကိုကျင့်တာလို့ဆိုရင်မလုပ်ရမလဲဝနေအမိရတောတိယကမန္တဒေနာတရင်းသာပိရမေယတိဩကံဟောတိဝနေတောအတွင်းနဲ့အမိရတောမွနိယပြုတ်ပိုင်းနှိမ့်ချတဲ့ပုဂ္ဂိုလ်တိတိယဖြစ်ရယိသမထတိနာတဏိယောတိကြောင့်နေနာပိရမေယျဝိလျောပြောပိုင်းနှိမ့်ချမှုမရှိလျာဘုန်းကြီးကတော့သဘောကျဘာဖြစ်လို့သဘောကျဟင်ကိုယ်ကတော့တော်ရနေတော့သဘောကျတယ်ပေါ့လေမနေနိုင်တဲ့ကိုယ်တော့ကျရင်သဘောကျမှာမလားသိတော့မလွယ်ဘူးဖြစ်နေနော်ကဲတော်တဲ့နေပြီးပြီဘာလို့လဲဒါယေထာဒုက္ခမူလသမိအတ္တနာမဖြစ်တော့တယံအတဏမမိသောကအဘိဓောတယအလုံးကျေနပ်နှစ်သိမ့်စေလျက်ဒုက္ခမူလသမိသိပင်ရင်၌သာယေသသံဃေကိုဝင်စားရှိနေလျာ၏မိမိကျေနပ်အောင်မိမိကိုယ်ကိုမိမိကျေနပ်ဖို့ကတော့ပုံပြီးအရင်မကြည့်ဘူးလားဒီလေသူတို့ကကျေနပ်ခြင်းကျေနပ်မကျေနပ်ခြင်းနဲ့ကိုယ်မှာဘာမှသိပြီးပြဿနာမရှုပ်သေးဘူးမိမိကိုယ်ကိုမိမိမကျေနပ်တော့ဘူးဆိုလို့ရှိရင်ပြဿနာကတော့မရှုပ်တော့ဘူးလားဘယ်လိုရှုပ်လဲဟမ်တူအကျုံနဲ့တူအကျုံတော့လူကြီးမှလူလေးနဲ့ဆင်းနေနော်ရှုပ်တယ်ဆိုတာတော့နားတော့လည်းလိမ့်မယ်ဆိုရင်နားမလည်ဘူးလားလည်းပါလေနော်သူကပြက်ပြက်ကတော်တော်ကျုပ်ပြီးကိုယ့်ကိုယ်တော့မကြည့်နဲ့တဲ့အဲ့တော့မကြည့်ကိုယ့်ကိုယ်ကိုမကြည့်တဲ့ပုဂ္ဂိုလ်ကရှိကြလားလို့ခင်ဗျားကတော့ရှိတယ်ဘုန်းကြီးတို့ဒီသင်္ခါကကြားမှုတော့ဘုန်းကြီးစိတ်ကြီးကနာမည်တော်ပြည့်တဲ့တော်ဥပ္ပုတ်ကသူကြောင့်တပါးတဲ့နေလာတော့တပါးမှစတန်ထားတယ်ရောက်သေးတဲ့အောင်နေပါဟုတ်ကြလားမဟုတ်ဘူးလားဟုတ်တယ်ဒီကလေးတယောက်တည်းညံမဖြစ်ဘူးလားဖြစ်နေတယ်ကိုယ့်ကိုယ်ကိုအမ်းမရဘူးဒီလောက်တော့ညံ့လာတယ်ဒီလောက်တော့ညံ့သူများကိုကြုံခံရတယ်ဘာဖြစ်လို့ညံ့လို့တော့အင်ဂျင်နီယာရတယ်ဟောဟုတ်တယ်မဟုတ်လားအညာလည်းတယ်ဒီကကြီးတွေဘုန်းကြီးတွေဒီညတော့အန်ကန့်ကြီးတယ်နော်ဒါကြောင့်အတဏမမီကိုယ်ကိုအမိတော်တရားအမိတော်တရားကဖြစ်တဲ့ဒီနဲ့ဒီလေဒုက္ခမူလသမိသိပင်ရိမ့်၌သာရိတ္တဇံဝင်စားရနေလျာဤအမောဝိမဘုရားရှင်ကသမထမင်းဟုတ်ပြီ။ကုသဗ္ဗသမိယမှာထိုင်ပြီးဇံချက်ဝင်စားမအောင်လို့ပြောတော့ဘာပြောလို့ရလဲ။နော်။အဲဒီမှာအထက်ကရဆရာတော်ကဖွင့်ထားတဲ့အတ္တ သာယေသာရုကမူလသမေအတ္တနာမပိတောတယံတိနဒေဝလံလောကိသနာဘသူတော်ယေဝတိယအပိသကောတသမေယေဝရုကမူလေသောတမတိမေသတိသမြုတ်တေနလောကုတ္တရသန္နိနာပိအတ္တနာအတိဝသောတင်တော်သာယေသာဗြဟ္မန္တတပတိယာတိလောကုတ္တရသနာဇာနိနေဝသုတ္တရိဇာနိနေဝစိတ်တအတိဝသုတ္တရိနအင်္ဂိနာဒေနဟံအတ္တနာမပိသောတယံတိသာယေတရုခမူလသမေအတ္တနာမပိသောတယံတိသာယေတရုခမူလသမေအတ္တနာမပိသောတယံဟူသည်ကဒီဝလံလောကိသနာပသူတော်ကျေဝလောကိသံသတ္တထိုင်လိလကျင်းစားမှုများပြတဲ့ပုဂ္ဂိုလ်ဒီတန်နေသည့်ယမတိလျာလောကိဇံလေးသတ္တကိုယ်တည်းကျင့်မှုများနေတဲ့ပုဂ္ဂိုလ်တော့မဖြစ်ပါစေနဲ့နော်အမိဒါကောတကယ်စေစေအပြည့်သောကတတမေရုခမူလင်ထိုသဖြင့်ဒီဟုသောကြောင့်၌သောတပတိမေဃတိသံယုတ်တိနာသောတပတိမေဉ္ဇတိတို့နှင့်ကျင့်သွက်နေရှိသောလောကုတ္တရသံတိနာပိလောကုတ္တရသံဖြင့်လည်းအတ္တနာမိမိကိုယ်ကိုအတိဝအလွန်ကဲ့လျက်သောသင်တော်နှင့်တည်းကျင့်နာရှိလင်းဖြင့်သာယေတလောကုတ္တရသံတို့ကိုဝင်စား၍နေလျက်ဤလောကိဇံလောကုတ္တဖြစ်ခြင်းဤဝိနိဒမဟုတ်ဘူးနော်အဲ့ဒီသစ်ပင်ကြီးလေးမှာတမီးတော့သောတပတိမေညံဖုန်ညာသံဃာတကမိမေညံဖုန်ညာအနန္တကမိမေညံဖုန်ညာအရဟတမေညံဖုန်ညာဆိုတဲ့အရိယမေညံဖုန်ညာနေနေရှင်တွေ့နေတဲ့လောကုတ္တရဇန်တိဖြစ်နေမိမိကိုယ်ကိုမိမိအလွန်အကျင့်ကျင့်တတ်အောင်ဇန်တိဝင်စားပြီးတော့နေသမှာနော်ပရမန္တတပတိယာဒီလောကုတ္တရဇန်တိနေဝစိတ္တအတိဝတုတ်တိပရမန္တတပတိယာအလွန်အလွန်သက်သာရာတို့ရောက်စီပြီးသွားခြင်းကြောင့်လောကုတ္တရဇာနိနေဝလောကုတ္တရဇာဖြင့်တည်းရဲ့လောကုတ္တရဇာနိနေဝလောကုတ္တရဇာကြောင့်တည်းစိတ်တန်ဖြစ်တဲ့အတိဝအလွန်ကဲ့ဖြင့်တုတ်တတိနှစ်တဲ့ကျင့်တတ်၍နေတတ်ပေ၏မိမိကိုယ်ကိုမိမိအလွန်ကျင့်တတ်တယ်ဆိုတာဘယ်ခံမှလဲလို့မြင်တော့လောကုတ္တရဇာနိကိုရရှိတဲ့အချိန်ကလောကုတ္တရမညာဘုံညာလို့ခေါ်ဆိုအပ်တဲ့ဇာနိကိုရရှိတဲ့အချိန်ကကြောက်မှတည်းသို့လောကုတ္တရဇာကြောင့်စိတ်တန်တည်တည်အလွန်ကျင့်တတ်သွားတယ်နာအင်္ဂိနာအင်္ဂိနာအခြားသောဘသောလောကိဇံကြောင့်နတုတ်တိနှစ်သက်ရှင်၌ရသောဒီကမဟုတ်ဘိက္ခုနီမ900ဆုကြပါစို့နော်မိတွေတော့ကမိတို့ရသောတရားဖြည်ပြီးတော့အမှုရှိနေတဲ့ဘိက္ခုနီမယဟန်900သာသနာ့ဘံကောင်းလို့စပြီးဘိက္ခုနီမသာသနာ့ကိုထူထောင်စလက်ဦးလက်ဦးလက်သက်ဒီပေါ့နော်ဒေဂုဏီမ900ကအရှင်နန္ဒကမထေရတရားကိုဓာတ်နိုင်ခြင်းနဲ့ဆန္ဒတက်ရှိအရှင်နန္ဒကမထေရကလည်းတရားဟောကောင်းပါတရားရှင်ကလည်းခွင့်ပြုပါတယ်တိုက်တွန်းပါတယ်အရှင်နန္ဒကမထေရတရားကိုနာကျင့်ခွင့်ရရှိတဲ့ကျင့်အရှင်ကမှာပရိပုဏ္ဏသင်္ကပ္ပပြည့်စုံတဲ့စေကုဉာဏ်ရှင်မှုတွေဖြစ်သွားတယ်ဘယ်ခါမှလဲဆိုတော့ဒုတိယအကျင့်နာတဲ့အခါပရမအကျင့်နာလိုက်တဲ့စိတ်ထဲမှာပရိပုဏ္ဏသင်္ကပ္ပပြည့်စုံတဲ့ဉာဏ်ရှင်စေကုမှုမဖြစ်ဘူးသူတို့ကျင့်တတ်တဲ့အဆင့်ကရောက်မသွားဘူးနောက်တနေ့ဘုရားရှင်ကမယ်အမိတ်ပေးလိုက်ပါတယ်ဘိက္ခုနီမတွေဒီနန္ဒကဆံမဒီတရားဖို့သွားပြီးဖြတ်ပြီးညာပါတိုင်တွန်းလိုက်ကျင့်တတ်ကမရိကတဲ့ဒီဒုတိယအကြိမ်ဒီနန္ဒကဝါဒသုတ်တံခေါ်တဲ့ဒီသုတ်တံကိုပဲဖြတ်ပြီးဖောက်ပေးပါတယ်ဖောက်ပြီးလိုက်တဲ့အချိန်ခါမှာပရိပုံကသင်္ကပ္ပဉာဏ်ကြီးစိတ်ကုန်ကြီးတဲ့ဉာဏ်ကြီးစိတ်ကုန်မှုတဲ့အလုံးပြည့်စုံသွားတယ်စိတ်ကြီးကျင့်တတ်သွားကြဘာပြောကျင်တယ်လဲအရှင်နန္ဒကမထေရတရားကိုနာပြီးတော့ငါသောတာပန်ဖြစ်ရင်ဘောမောပဲဆိုတဲ့ဉာဏ်စီစီကုန်းကိုသိတဲ့ဘိက္ခုနီမင်းကထိုနည်းမှာသောတာပန်ဖြစ်သွားကြတယ်။အရှင်နန္ဒကမထေရတရားကိုနာကြပြီးတော့ငါကသကတာကံဖြစ်ခဲ့ရရင်သောဖို့အနာကံဖြစ်ခဲ့ရရင်သောဖို့အရဟံကိုသိခဲ့မယ်ဆိုရင်သိကောင်းမှာပဲလို့ဒီလိုဉာဏ်စီစီကုန်းကိုသိတဲ့ပုဂ္ဂိုလ်ကမိမိတို့ရဲ့ဉာဏ်စီစီကုန်းကိုနဲ့လျော်ကြီးစွာသက္ကာရကံဖြစ်သွားကြတယ်အနာကံဖြစ်သွားကြတယ်ယဟန္တာဖြစ်သွားကြတယ်ဉာဏ်စီစင်ကုမှုတွေအလုံးပြည့်စုံသွားပြည့်စုံသွားတဲ့အတွက်သိပြီးတော့ရှင်းတတ်သွားတယ်လောကုတ္တရဇန်ကြောင့်သံသရင်ဆိုတော့ကောင်းတယ်ကအလုံးရှင်းတတ်ကြလောကီဇန်လေးတက်တဲ့နဲ့သိတဲ့အထဲမှာအလုံးရှင်းတတ်ဖို့ဖြစ်သလားမဖြစ်ဘူးနော်မဖြစ်လို့လေဒီလိုသာအပူမိရေကိုအပြီးတိုင်အကျွတ်မဲ့ဖြည့်ရှင်းနိုင်တဲ့ပဇတ်နိုင်တဲ့ညီညီအေးဈေးနိုင်တဲ့ဆိုတာကလောကုတ္တရဇန်ကတည်းကအမြင့်ကျဖြည့်ရှင်းနိုင်တဲ့သဘောရှိတယ်။လောကီဇန်ကြီးကတော့ခက်ကြက်ခွန်ဆန်းနိုင်တဲ့သွားလောက်ပဲရှိတယ်။အကြောင်းမလှခဲ့ရင်ဇန်ကိုမဝင်စားတဲ့အချင်းတော်မှဒီအပူမိရေလောင်မြိတ်တဲ့တန်ချက်ကိုတစ်ဖန်ပြန်ပြီးတော့မခံရဘူးလား။ အဲ့ဒါလေလောကုတ္တရာဇာတိကတော့အောင်မြင်တော့ပြီဆိုလို့ချင်းသူ့အဆင့်နဲ့လူပေါ့သောတပတိမညာကသောတပတိမပယ်ရမယ်ကြည့်ရတာအပုံကြီးကိုနောက်ထပ်တစ်ခါဘယ်တော့မှမဖြစ်အောင်အပြည့်နဲ့ချင်းပဲဗဇာရကမိမဲ့အနကမိမဲ့အရတမဲ့ဒီကလည်းမိမိတို့ဆံရံဆံရံပေးကြမယ်ဒီသားတွေကနောက်ထပ်တစ်ခါဘယ်တော့မှမဖြစ်အောင်အပြည့်နဲ့ချင်းကြည့်လိုက်နောက်ထပ်ဘယ်တော့မှအပုံကြီးတောင်းတာဖို့မရှိတဲ့အတွက်သဘောကိုယ်ကြီးမဖြစ်နဲ့အနိစ္စဘောဒီနိဗ္ဗာန်အနိစ္စလူလာတုတ်တာခြင်းအိစ္ဆတရားတင်ချမရှိတော့သည်ဖြစ်ဖြင့်နိဗ္ဗာန်ကိလေသာဟုအပုံမိမှအငြင်းချင်းချင်းအရာတဲ့ပုဂ္ဂိုလ်သည်ဟောဒီဖြစ်ပေ၏လူလာတုတ်တာခြင်းတရားလုံးလုံးမရှိတော့ဘူးမရှိတဲ့အတွက်ကိလေသာအပုံမိဘုဇမြမှအငြင်းချင်းငြင်းအရာပုဂ္ဂိုလ်ဖြစ်မှာမဟုတ်လားဖြစ်တော့ဘူးကိလေသာအပုံမိတွေမှအငြင်းချင်းငြင်းရအောင်တချို့ဆုံးတော့သဘာဝတည်းနဲ့ရှင်းပြီးဗာရမီလေးဖြစ်နေကြကဘာပေါင်းများစွာနဲ့ဗာရမီဖြစ်ကြတယ်ဘောပေါင်းများစွာနဲ့ဗာရမီဖြစ်ကြတယ်မိမိတို့လွတ်လပ်တော့တနေတဲ့ဉာဏ်ဒီတိကုမှုကြီးကပြည့်စုံသွားပြီဆိုတော့ချင်းမိမိကိုယ်ကမိမိကျင့်တဲ့အစဉ်ရောက်မသွားဘူးလားရောက်သွားပြီဒါကြောင့်ဘာသာတော်မှာမိမိကိုယ်ကမိမိကျင့်တဲ့ဆိုတာကဘာပြောတာလဲမိမိမျော်လင့်တော့နေတဲ့မိညာဘုံဉာဏ်ကိုစိုက်သွားခြင်းကိုသာပြောလို့ရင်ဖြစ်ဒါကြောင့်မင်းကြီးဉာဏ်နဲ့နေတဲ့မညာဘုံဉာဏ်ကိုစိုက်ပြီးဆိုလို့ရှိရင်သူမညာဘုံဉာဏ်သူနဲ့လက်မုဒ္ဒဇန်ကြီးကသို့သူတော်ကောင်းရဲ့စိတ်ဓာတ်ကိုအလွန်အကျင့်ကျင့်တတ်မှုကိုပေးနိုင်တယ်ဆွမ်းအားရှိတယ်ဒီဒါကြောင့်မပြောလေဒီနာဟာအတ္တနာမပိတောတယံဒါကြောင့်မြတ်ရှင်ကအတ္တနာမပိတောတောတယံမိမိကိုယ်ကမိမိလွန်စွာကျင့်တတ်နှစ်သက်စီလေဆိုပြီးဒီလိုပြန်ဟောတာဒါမိမိကိုယ်ကိုမိမိအလွန်ကျင့်တဲ့နှစ်တဲ့အောင်မလုပ်ရမလဲ။ဇာယိတရုခမူလာတမိအဋ္ဌနာမဖြစ်သောတရား။အဋ္ဌနာမိမိကိုယ်ကိုအတိသောတရား။အတိသောတရားတော့အလွန်ကျင့်တဲ့နှစ်တဲ့စီလျက်ဒုက္ခမူလာတမိသိပင်ရင်၌ဇာယိတံသံဝင်စားခြင်းလိလျာဤမလုပ်ရမလဲ။ဇာညဝေကပြီကနေထိုင်ကြပါတဲ့နော်။ဇေဝလုံးပေါ်ရင်လည်းကောကောကောကောကောကောကောကောလုပ်ရမယ်လို့ပြောတာ။ဟမ်မပြောပါဘူးနော်ဒါပေမဲ့အောက်ပြင်းထိုင်ကြီးသားမှာပြောတယ်မှာသိသိတယ်နေဒီနေရာဆက်ကြတယ်နော်ဒါပေမဲ့မှာထိုင်ပြီးတော့ဒီလောကီဇာလောကုတ္တရာဇာတိကိုသိသိကြဝင်စားကြည့်သားမှာနှပ်ပြီးအာယုဝေဒီဇာမှာတော့သိတဲ့ဒီဇာမှာနော်သူရဲ့သိခါတဲ့ဖာနဲ့ဘယ်လိုဖြစ်နေလဲနောက်ကျုံးကိုပြန်မယ်ဆိုတဲ့သိခါရှိလားမရှိတဲ့အတွက်အပုံမိတွေကလည်းလည်းလုံးငင်းတယ်။ပြန်မဲ့ဆိုတဲ့စိတ်ထားလည်းမရှိဘူး။အပုံမိငြင်းအောင်လည်းအဲ့ဒါနဲ့အတ္တမဲ့အတ္တဘုံနဲ့အောင်ဆူရမယ်ဆိုကြတယ်နော်။အပုံမိတွေကအလုံးငင်းတဲ့အတွက်သစ္စာရှင်တဏှာမှထိုင်ပြီးတော့လောကီဇာလောကုတ္တရာဆိုတဲ့ဒီဇာတိကိုဝင်စားပြီးနေထိုင်နှိမ့်မယ်ဆိုလို့ရှိရင်မိမိကိုယ်လည်းမိမိအမြဲတမ်းကျင့်တတ်သွားပြီ။မိမိကိုယ်ကမိမိအမြဲတမ်းကျင့်တတ်နေတဲ့ပုဂ္ဂိုလ်ကလည်းဒီလောကီဇာလောကုတ္တရာဇာတိကိုသစ္စာရှင်မှထိုင်ပြီးဝင်စားနေခဲ့မယ်ဆိုရင်ကြောင်ကြမှုသုဒ္ဓမြကြောင်ကြမှုသုဒ္ဓမြသုဒ္ဓနာမှာရှိအောင်မလားမရှိတော့မရှိတဲ့အတွက်မချမ်းသာမလဲချမ်းသာမလားချမ်းသာတယ်ရှိကောင်းအဲ့ဒီအစဉ်ရောက်အောင်ပြင့်ပြန့်ကြုတ်ကုန်ဘုရားအထုပ်ပါဆိုပြီးတော့ပြည့်ချင်းကအရတ်တော်ကိုအထုပ်ချက်ပြီးတိုက်တွန်းနေနော်တိုက်တွန်းလိုက်တော့ဘုန်းကြီးညညညာလေးမှလည်းလည်းမခေါ်ရသေးတဲ့ညညတကူတော့ဟောဖို့လိုလားတယ်အရှင်ငလည်းကမရှိကြတယ်တော့ခေါ်လိုက်ရုံနဲ့နားလည်းသွားတယ်ခေါ်ပြလို့နားလည်းလေသမားကလေးနဲ့ချင်းပြီးတော့သူကပါရမီတွေကိုဖြစ်ကျင်ခဲ့တယ်တော်ကောင်းဖြစ်တယ်။သမားကလေးနဲ့ချင်းပြီးပါရမီတွေကိုဖြစ်ကျင်ခဲ့တယ်တော်ကောင်းဖြစ်ချင်းကြောင့်အရဟတခုပေါ့အောင်ဇန်နီဝင်ရပြီးဘယ်ကောင်ဘယ်ဘက်ဗရိလအဖြစ်ကြည့်ရမယ်ဆိုတော့ကိုကြည့်တယ်ကိုဒီလောက်အချင်းချုပ်ပြီးတော့ဟောလိုက်ရင်နားလည်သွားတယ်။ဘာဖြစ်လို့ဒီလောက်ကနားလည်ရလဲသမားကလေးနဲ့ချင်းပြီးပါရမီဖြစ်တယ်နဲ့ဘယ်လိုသက်ဆိုင်နေလဲလို့မင်းတော့ဟောဒီလောက်ကပြောခဲ့ဘူးပါနော်ပရိသမီရာမတ်တာပရိသမီရာဉာဏ်လေးပါးကိုရရှိတော်မူမဲ့ယဟန္တာမှန်ခဲ့ရင်ရှင်းရှင်းပြရခြင်းတို့ရဲ့သာသနာတော်ထဲမှာပြည့်စုံရမယ်၊လိမ့်လံပြည့်စုံရမယ်အင်္ဂါဘယ်နှချက်ရှိလဲ။ဟုတ်ကဲ့။အဲဒီအင်္ဂါ၅ချက်ထဲမှာဒီနေရာမှာအထူးဥစားပေးပြီးခွန်ကြီးပြောလို့တဲ့အင်္ဂါရက်ကတော့ပုပ္ပယောဂဖြစ်ပါတယ်နော်။ရှင်းရှင်းပြရခြင်းတို့ရဲ့သာသနာတော်ထဲမှာကဏ္ဍပိဿကဏ္ဍဝို့ဆိုတဲ့သံဃာတော်ရင်နဲ့ကမ္မထာနဲ့တော်ခြင်းသံဃာယောမပြန်ရည်နဲ့ကမ္မထံကိုနှလုံးသွင်းပြီးကြံရည်ဆုတဲ့ကဒပိစ္ဆကဒဟုတ်တယ်ကိုကျင်းစင်ကြေကြေပြည့်ပြည့်စုံစုံဖြစ်ခြင်းပြီးတော့သင်္ခါရုမက္ခအမြန်လို့စိတ်ကံဝိပဿနာဘာဝနာကမ္မထံကိုစည်းကမ်းခဲ့ငူချင်းဆိုတဲ့ပုဗ္ဗယောဂအင်္ဂါနဲ့လည်းပြည့်စုံပြီးဖြစ်ပါတယ် သင်္ကလုပ္ပကံဉာဏ်တို့တရားဝိပဿနာဘာဝနာကမ္မဋ္ဌာန်းဒီဆိုသိနေကြအထုခေခုတဲ့ဒီပါရမီအရှင်ဝါရီရဲ့ဆွတ်ရင်တတ်တယ်ကြောင့်ဘုရားရှင်ကနေပြီးတော့ယခုကဲ့သို့အရဟံတဖို့ဘောကျင့်ဟောပရိပတ်တွေကိုအကျဉ်းချုပ်ပြီးဟောလိုက်တဲ့အချင်းခံမှာလည်းလည်းကုကုနဲ့နားနဲ့သွားပြင်းလေပြင်းတတ်သွားတယ်ဘာကြောင့်လဲဟောဒီပိန်ကြောင့်နေခြင်းအခါတည်းကလောကီဇန်လောကီဇန်သမဘတ်တွေကိုလက်ကျင်ခဲ့ပြီးတယ်သူတော်ကောင်းလည်းရှင်းနေတယ်လောကီအဘိညာဉ်တွေကိုလည်းလက်ကျင်ခဲ့ပြီးတယ်သူတော်ကောင်းဖြစ်နေတယ်သူတော်ကောင်းဖြစ်ခြင်းကြောင့်ဒီပုဂ္ဂိုလ်ဤဝါဒလုတိညာပုဂ္ဂိုလ်ဤဝါဒလုတိညာဒီဘတ်တကုညာတို့ကနမရူပဖိတ်တဲ့ညာနဲ့ပြည့်စုံပရိကညာကိုမျက်ရှိရင်းနှီးနဲ့ကြားရတဲ့အကြောင်းနဲ့ပြောပြီးပါပြီနော်အဲကြောင့်အဲ့ဒီအစဉ်လောက်ထိရောက်နေတဲ့ပုဂ္ဂိုလ်ကမျက်ရှင်ကနေပြီးတော့ဒီဇာတိဝိဇ္ဇာကြောင့်ဖြစ်တဲ့သမထဝိပဿနာဘာဝနာကျင့်စဉ်လေးတွေကိုအရှင်းချုပ်ပြီးဟောလိုက်ရင်တို့အဖို့အတိတ်ကပါရမီမျိုးစည်ရဲ့လှုပ်ဆောင်တိုက်တွန်းမှုကြောင့်လွန်လွန်နဲ့နားလည်သွားပြီ။ဆက်ပြီးတဲ့ဒီစဉ္ဒပရိသတ်ကတော့နားလည်ခြင်းနဲ့နားလည်ပဲ။နားလို့လည်ခြင်းနဲ့ပုဂ္ဂိုလ်တွေလည်းရှိကောင်းရှိမယ်။ရှုတတ်တဲ့ပုဂ္ဂိုလ်လည်းရှိတယ်ရှိမယ်။မရှုတတ်သေးတဲ့ပုဂ္ဂိုလ်တွေလည်းရှိကောင်းရှိနိုင်တယ်။ရှိနေတဲ့အတွက်ကြောင့်ဘုန်းကြီးကအာနာပါနကိုပြည်နေပြီးတော့နော်။ကျင့်စဉ်လေးတွေကိုဟောထားတဲ့အတွက်ဒီနေ့လဲအာနာပါနလမ်းကနေပြီးတော့အရဟံတဖို့ဘောကျင့်ဖို့အရင်းချုပ်ပြည့်ကိုတက်ပြီးဟောဖို့ဘုန်းကြီးကြီးဝဲထားပါနော်။ပြီးတော့ဒီနာမယုတ်တိဉာဏ်ကိုသိသိသိသိရရှင်းစွာပထမကိုအာနာပါနကလည်းပဲဒီဘုန်းကြီးဟောပြီးမယ်။သရုတ်တံပေါ့ဟောပြီးပြီနော်။ပြီးတော့ယုတ်ဉာဏ်ကိုသိသိလို့လည်းယောဂီပုဂ္ဂိုလ်ကပထမဒီအာနာပါနသရုတ်တံကိုတစ်ခါပြန်ပြီးတော့ဝင်စားရတယ်။ဝင်စားပြီးတဲ့အချိန်ကမှသရုတ်တံကနေထပ်ပြီးတော့ယုတ်တရားကကြက်ရင်ယုတ်တရားကစပြီးသိသိနေနေနန္တရားကလည်းကြက်ရင်လည်းနန္တရားကစသိသိလို့ရပါတယ်ယုတ်တရားကလည်းစသိသိမယ်ဆိုလို့ရှိရင်တော့ယုတ်ကဒီနေရာမှာဘယ်နှမျိုးရှိလဲအတ္တတပတ္တပိုင်းမှာနံပါတ်1အတ္တတပတ္တကာယနံပါတ်2ကရတကာယဘယ်နှမျိုးရှိလဲနှမျိုးအတ္တတပတ္တကာယဆိုတာကတော့ဝင်လေထွက်လေမှာသိသိနေတဲ့ယုတ်တရားအပေါင်းအစုကျွနေရဲ့ပုဂ္ဂိုလ်များဒီဝိရိယထွက်တဲ့ပုံဖတ်ပြီးတဏိပါစေလေကလအပုံလေးတွေတွေ့ပါတယ်။ဒီသမုဒ္ဓမုံကတခုနဲ့ပထဝီအဘောဒီသောဝါရောအစဉ်အနံ့ရတာဩဇာအတန်ဆိုပြီးတော့သဘောတရားပဲတခုရှိတယ်။ကိုယ်ကအတန်ရင်ကိုယ်လိုရောက်ကြည့်နေတဲ့တတ္တနာကကလရုပ်တရားတွေဖြစ်တယ်။ဒီထဲမှာသက်ရှိလို့ပြောရင်လူ့သံမှုတ္တကမိညတ္တတို့ပြောရဲသုရသိမပန်းနေတဲ့လူ့သံမှုတ္တကမိညတ္တများမပောက်ဘူးကဲရုပ်သူတော်ထားလိုက်နော်။အဲ့တော့အဲ့ဒီဂုံမျိုးသောယုတ်တရားတွေဒီပရမဒါကိုအတ္တတပတ္တကာယလို့ခေါ်တယ်။အဲ့ဒီအတ္တတပတ္တကာယကိုလည်းသိသိရတယ်။နောက်တစ်ခုကရတကာယနော်။ကရတကာယဆိုတာကတော့ဘာလဲလို့မေးရင်တော့သောအတ္တတဘုဒ္ဓနိစေဝဥပဒါရူပဏိသသောထုကရတကာယဟူသည်ကအတ္တတော်တရားကိုနဲ့သဘောအပြည့်ဘုဒ္ဓနိစေဝမူလျော်လေးပါးတို့၎င်းဥပဒါရူပဏိသဘုရားမိဘကိုမိလို့ရင်ဖြစ်ပေါ်နေကြကုန်တော်၂၄ညကုန်သောဥပါဒာယုတ်တို့၎င်းသည်အစကရာမြတ်ကဒီလိုဖွင့်ထားတယ်နော်ကရဇကယကရဇကယဆိုတာဘာပြောတာလဲလို့မြင်တော့ဘုရားဥပါဒာယုတ်ဘုရားဆိုတာကဉာဏ်ကြီးလေးပါဥပါဒာယုတ်ဆိုတာကဉာဏ်ကြီးလေးပါကိုမိတွေ့ပြီးဖြစ်ပေါ်နေတဲ့၂၄ညသောဥပါဒာယုတ်တွေပဲပေါင်းလိုက်တော့ယုတ်ဘလောက်ရှိလဲ၂၈ပါယုတ်တို့မြည်ဒီမှာကလအမုံလေးတွေအနေနဲ့ဖြစ်တယ်ဒီကလအမုံလေးတွေကိုမြင်အောင်ဘာလုပ်ရသလဲလုပ်ငန်းခွင်တစ်ခုကိုတနည်းရှိဖို့လိုတယ်တနည်းပြဖို့လိုတယ်သမထဝိမံကမ္မထံ40ကြီးတာမှန်တယ်ဝိပါဒနာပဲရောက်လာရင်ယုတ်ကမ္မထံငကမ္မထံဆိုပြီးတော့ကမ္မထံဘယ်နှမျိုးသာရှိသလဲနှမျိုးပဲရှိယုတ်ကမ္မထံငကမ္မထံလို့လည်းခေါ်တယ်ရူပပရိက္ခဟအရူပပရိက္ခဟရူပပရိက္ခဟယုတ်ကိုသိနေခြင်းအရုပပရိက္ခာနံကိုသိသိခြင်းလို့ဒီလိုလဲခေါ်တယ်။အဲဒီယုတ်ကမ္မတ္တနံကမ္မတ္တ၅မျိုးရှိတဲ့အ내ကယုတ်ကမ္မတ္တရှုတဲ့ပတ်တဲ့ရင်ဘုရားဘယ်လိုခေါ်တယ်လဲ။တတဘဂဝါရူပကမ္မတ္တနဲ့သိခြင်းတော့သိခေပါမနတိကာရဝတိနာဝါဝိထာရမနတိကာရဝတိနာဝါသရုတ္တတုဘဝဋ္ဌာဏကတိတိ။တတဆိုယုတ်ကမ္မတ္တနံကမ္မတ္တ၅မျိုးတို့တဲ့ဘဂဝါဘုံတော်ထောပါတဲ့ခြင်းဖြာရှင်သည်ရူပကမ္မထာဏယုတ်ကမ္မထာကိုကထင်တော်ဟောကြားပြသသို့သောမတော်မူသည်ရှိသောရင်ထေပမနတိကာရဝတိနာဝအကျဉ်းနှလုံးသွင်းသည်အစွမ်းအဖြင့်သလကောဝိထာရမနတိကာရဝတိနာဝအကျဉ်းနှလုံးသွင်းသည်အစွမ်းအဖြင့်သလကောသတုတ္တလူဝဝဋ္ဌနာသတုတ္တလူဝဝဋ္ဌကမ္မထာကိုကြည်တိဟောကြားတော်မူမြတ်ဓမ္မတာဖြစ်ပေ၏။ ယုတ်ကမဋ္ဌာန်းကိုရှုတော့မယ်ဆိုရင်ဘာကိုသတ်ရှုရမလဲလက်ကမဋ္ဌာန်းအကျဉ်းဤသို့မဟုတ်ဓက္ကမဋ္ဌာန်းအကျဉ်းဤနှစ်နည်းပဲဖြစ်ရတော့ဒီလိုမိမိတို့ကယုတ်ရားနေရှိတဲ့ဓက္ကမဋ္ဌာန်းလည်းမရှိဘူးဆိုလို့ရှိရင်ဘုရားဟောဆိုလိုတဲ့ယုတ်တရားတွေကိုသိတဲ့ကြောင့်ပုံစံမှန်သိနိုင်ပါ့မလားမသိနိုင်ဘူးမသိနိုင်တော့ပါပြောတယ်အာဒီယုတ်ကဘုရားတတိတံဃာကလည်းမသိနိုင်ဘူးဆိုမျက်လုံးပိတ်ညလုံးပိတ်ထလိုက်တော့လည်းအဟောအောင်းဖြစ်နေကြတယ်နော်။တနည်းကိုမလိုက်နိုင်တာကအမှားပါ။ဒါကဒီညုံပြားကိုသိအောင်ကျူးစာအထုတ်ဖို့အတွက်ဘာလို့လဲ။သမာဓိဝိကဝေဘာဝိတ္တသမာဓိတော့ဖြစ်ပြီးဘိက္ခုယထာဘုဒ္ဓံပသနာတိစိတ္တညာတို့သမာဓိပြောင်းရ။သမာဓိရှိနေတဲ့ပုဂ္ဂိုလ်ဒီမဟုတ်မပြဟုတ်တယ်မှန်တယ်ပုံပဲပြပြသိပါနဲ့။ဘာရင်းသိလဲ။ဣတိရူပံဣတိရူပတသမုဒ္ဒယောဣတိရူပတအခင်္ဂမော။ဒါခန္ဓာဘက်ကတယုတ်ပါဠိတော်မှာသမာဓိတုတ်တံဆိုတဲ့တုတ်တံတစ်ခုရှိတယ်တုတ်တံမှာဘုရားဟောတာဣတိရူပံဤကယုတ်တရားလို့သိမယ်ဣတိရူပတသမုဒ္ဒယောဤကယုတ်တရားရဲ့ဖြေချောင်းတရားနဲ့ဖြေရှင်းတဘောလို့သိဣတိရူပတအခင်္ဂမောဤကယုတ်တရားရဲ့ချုပ်ချောင်းတဘောနဲ့ချုပ်ရှင်းတရားလို့သိမယ်အဲ့ဒီလိုသိအောင်ဘာလို့ပါမလဲသမာဓိဆောင်မှာဆက်ကဒီဥစ္စာနံပါတ်1လိုအပ်တဲ့အဖြစ်နံပါတ်၄ကယုတ်တရားရှုရမယ်ဆိုလို့ရှိရင်ဘာကိုကြည့်ရမလဲဓက္ခမထံစရှုရအကျဉ်းကြီးကျရင်အကျဉ်းကြီးနဲ့ဓက္ခမထံရှုပါအကျဉ်းကြီးကျရင်အကျဉ်းကြီးနဲ့ဓက္ခမထံရှုပါနီးစနစ်အဲ့ဒီစနစ်နှစ်ခုကိုမလိုက်နာနှင်ခဲ့မယ်ဆိုရင်ဘုရားဟောတဲ့ယုတ်တရားပြီးပါမလားမသိခင်ဒီနေ့မှလက်တဲ့ဒီစနစ်ကိုမလိုက်နာဖက်နဲ့ပြင်မှုတဲ့ပုဂ္ဂိုလ်တွေများစွာရှိကောင်းရှိပါလိမ့်မာလိရှိခင်ကဒီစနစ်နှစ်ခုကိုမလိုက်နာဘဲနဲ့ယုတ်ကမထာရှုခဲ့တော့ဘုရားဟောတဲ့ယုတ်ငါသိမသိဆိုတာပြန်ပြီးမိမိကိုယ်ကိုမိမိမေ့ကြည့်ရင်ပြန်ပြီးဖြေလို့ကမရနိုင်ဘူးလားလက်ထင်ပါလေသိဉာဏ်ချက်လာတယ်ဒီမှာမိမိနဲ့သိလန့်ထုတ်နေအောင်မလားမထုတ်ပါဘူးအခြေပါလေးလက်သိနေဖို့လုံသေးလားလောဘကဘာကိုသိလဲလည်းလေးနဲ့မပြီးဘူးလားဒီပါတယ်ဘာဖို့မေးဘာဖို့ဖြေလည်းလေးနဲ့ရတယ်သိမခဲ့ဘူးနော်ဘာဖြစ်လို့လဲဘုရားဟောတဲ့တိုင်းကဒီစနစ်ရှိပါတယ်ဟိုတိကဘုန်းကြီးပြောကြတယ်အတိုင်းပဲတရားရှင်ဝါဒတိအနုဘုဗ္ဗအတိတ်ကအနုဘုဗ္ဗကိရိယာအနုဘုဗ္ဗပဋိပဒအစဉ်အတိုင်းသင်ယူရတယ်အစဉ်တည်းသိက္ခာပင်အတိုင်းသိရသိက္ခာပင်အတိုင်းသိဆိုတာဘာလဲဘာဒုဘာခုံလည်းလမ်းမကြည့်ပဲနဲ့ဟောခုံကြည့်ကုန်ခေါ်တဲ့ဝါဒမျိုးဟုတ်လားမဟုတ်ဘူးဆက်ကအစဉ်တည်းပြည့်မယ်ဆိုရင်တော့ဘုရားဟောတဲ့ယုတ်သိနေပါတယ်နော်ဒီကတန်ကြီးလေးပါစပြီးချုပ်ဟုတ်ကဲ့ပြီးတော့မှဘုန်းကြီးပြုတ်ပြောမယ်အဲဒီတော့ဒီဓက္ခမထံကိုစပြီးသင်ရမယ်ဒီတော့ကရဏကာယသရကခန္ဓာကိုယ်မှာရှိတဲ့ဘူရိယဥပါဒယုတ်ကြီးဖြစ်တော့ဒီဘူရိယဥပါဒယုတ်တော့ကလည်းကလတ်ခေါ်တဲ့အမှုအနေနဲ့ဖြစ်ဒီယုတ်တရားကြီးကိုသိအောင်ရှုပါနောက်တစ်ခုကတော့နာမကာယနာမကာယသရကဒီယုတ်တရားကိုမိတပြီးယုတ်တရားကြီးကိုအာယံယုတ်ကြီးဖြစ်ပေါ်နေတဲ့အနန္တရားတွေလည်းရှိတယ်ခုလိုအနာဘာနာပြိဘာကနမိတ်ကြောင့်ခေါ်ဆိုအပ်တဲ့ပြိဘာကနမိတ်တွေကိုအာယုယုပြီးဖြစ်ပေါ်နေတဲ့ဇာဏန္တရားတွေလည်းရှိပါတယ်။အဲဒီဉာဏ်တရားတွေကဘာကာယခေါ်လဲ။နာမကာယခေါ်လိုက်တဲ့အခါကျတော့ဒီအနာဘာနာကမ္မဋ္ဌာန်းပိုင်းမှာကာယဘယ်နှမျိုးရှိပါလဲ။၃မျိုး။နံပါတ်၁အတ္တသပတ္တသကာယ။နံပါတ်၂ကရဇကာယ။နံပါတ်၃နာမကာယ။နော်။အတ္တသပတ္တသကာယနဲ့ကရဏကာယဒီနှစ်ခုကတော့ရူပကာယဖြစ်ပါလေ။နာမကာယကနာမကာယပဲပေါင်းလိုက်တော့ရူပကာယနဲ့နာမကာယနှစ်မျိုးပဲ။အဲဒီကာယတွေကိုဘုရားမစနစ်နဲ့ကျရောက်ပြီးပုဂ္ဂိုလ်ကသိအောင်ကျူးစားရတယ်။ဒါလို့ကျူးစားမယ်။ယုတ်ကမထံကစပြီးအထုတ်ခြင်းအထုတ်နံကမထံကစပြီးအထုတ်ခြင်းနဲ့အထုတ်ယုတ်ကမထံကစအထုတ်ပြီးသင်ကြတယ်နော်။ယုတ်ကမထံကနေစပြီးအထုတ်မယ်ဆိုရင်ဘာကိုသတ်ရှိပါမလဲ။ဓာတိလေးပါနော်။ဓာတိလေးပါကဘာလဲလဲ။ပထဝီဓာတ်၊အာဘောဓာတ်၊ပြီးသောဓာတ်၊ဝါယောဓာတ်ဘာလဲလဲ။ပထဝီဓာတ်၊အာဘောဓာတ်၊ပြီးသောဓာတ်၊ဝါယောဓာတ်။ပထဝီဓာတ်ဆိုတာကဘာလဲသဘောညံ့တဲ့သဘောလေးတဲ့သဘော။ပြောတဲ့သဘော၊ဆိုတဲ့သဘော၊ပေါ်တဲ့သဘော၊ပေါက်လိုက်တဲ့သဘောတရားကနေကုန်လဲ။ဆောက်ခု။အာဘောဓာတ်ကယုံကြည်တဲ့သဘောဖွဲ့ကြည့်တဲ့သဘောရေဇောဓာတ်ကပူတဲ့သဘောရေးတဲ့သဘောဝါယောဓာတ်ကထုံ့ပန်တဲ့သဘောတွန်းခံတဲ့သဘောပေါင်းလိုက်တဲ့သဘောတရားပဲကုကြည့်တယ်ဆက်နှစ်ခုဓာတိလေးပါပြီးတော့မာမှုသင်ရှားတဲ့တဏှာကစပြီးမာတဲ့သဘောတစ်ခုလုံးမြင်အောင်ရှုပါတဏှာကမာလဲ ထိုင်နေနားလည်ပါတယ်ဘယ်နည်းမှာမာနေတယ်ဆိုတာမသိဘူးလားသိပါတယ်မသိရင်သွားနေဖို့ကြည့်တယ်လေမမှားဘူးလား
မှန
်ပါအန်ကြည့်ချင်မဟုတ်တော့မာနေတဲ့ဘက်ကိုကြည့်ရနော်အဲ့ဒီမာမှုသင်ရှားတဲ့ဇနီးအားကစပြီးမာနေတဲ့ဘက်တစ်ခုလုံးမြင်အောင်ကြည့်ဉာဏ်မှုသင်ရှားတဲ့ဇနီးအားကစပြီးဉာဏ်နဲ့တစ်ဘက်တစ်ခုလုံးမြင်အောင်ကြည့်လက်လက်ချင်းထက်ထားတယ်အောက်ကလက်ခုံနဲ့အဝတ်နဲ့ဖြည့်ဖြစ်တဲ့အမင်းကြီးကိုဖတ်တယ်လေကျမ်းနေတဲ့သဘောမရှိဘူးလားရှိဒီလိုကျမ်းမှုသင်ရှားတဲ့ဒီနေရာကဆိုရင်ကျမ်းတဲ့သဘောတကုန်လုံးမြင်အောင်ရှိခန္ဓာကိုယ်အပိုင်းပေါ်နေနည်းနည်းဒီမှာဒီနေရာတော့စက်ကြည့်လိုက်မယ်ဆိုရင်လေးဘူးတွေသင်ရှားနေပါတယ်တကုန်လုံးဝိပ္ပအောက်ပြီနော်အဲဒီလိုလေးဘူးသင်ရှားတဲ့ဒီနေရာကဆိုပြီးနေတဲ့သဘောတကုန်လုံးမြင်အောင်ရှိအောက်ခန္ဓာဗဇ္ဇအောက်အပိတ်ဟံခန္ဓာလေးစားလေးနဲ့ဖြစ်ကြပြီပါပြောတယ်အဲ့ဒီလိုကြောက်မှုထင်ရှားတဲ့ဉာဏ်ကသံပြီးပြောတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်အဲ့ဒီအောက်အသွင်းနှုတ်ခံတန်လေးပြန်လေးနဲ့လူ့ဆုပ်ပြီးပို့ကြည့်ချောနေတယ်နော်ဒီလိုချောမှုထင်ရှားတဲ့ဉာဏ်ကသံပြီးမလုပ်နဲ့ဆိုတဲ့သဘောလေးတစ်ခုလုံးမြင်အောင်ကြည့်ပေါ့လက်ညှိုးလေးတစ်ချောင်းအတ္တမကြည့်ပေါ့ပြောတဲ့ချောတဲ့သဘောရှိတယ်အဲ့ဒီလက်ညှိုးလေးတစ်ချောင်းမတ်လိုက်ရင်ပေါ့တယ်ဘုံကံလည်းတစ်ခုလုံးပေါ့နေတယ်အဲ့ဒီလိုပေါ့မှုထင်ရှားတဲ့ဉာဏ်ကသံပြီးပေါ့တဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ပထမီသဘောတရားဆောက်ခုအမောကရနည်းနည်းခင်တော့ခဏပြောလိုက်လေဝန်းချင်းထက်ထားတယ်ဘယ်ဘက်လေဝန်းကမှညာဘက်လက်ခုံလေးတင်ထားတယ်ဆိုကြဆိုညာဘက်လက်ခုံလေးကိုစိုက်ကြည့်လိုက်ပါဘူးနေတယ်ဘူးမှုထင်ရှားတဲ့တဏှာကစပ်ပြီးမလုပ်နဲ့ဘူးရဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ဝင်းရင်ဓာတိပြစိုက်ကြည့်အေးနေတယ်အင်းမှုထင်ရှားတဲ့တဏှာကစပ်ပြီးအေးတဲ့သဘောတစ်ခုလုံးမြင်အောင်ကြည့်ဘူးမှုအင်းမှုကပါတတ်လဲစီစောတဲ့နော်အနာဂတ်မှာမခမရနေအောင်ပူနေတယ်အဲ့ဒီပူတဲ့ဝိညာဉ်တွေပေါ်လာလို့ရှိရင်အဲ့ဒီဝိညာဉ်ကိုလက်ရှိပါဘူးတာဝိညာဉ်ဟုတ်လားဟုတ်ပါဘူးပူရဟာယုံလိုက်ညာလားဝိညာဉ်ကယုံလိုက်ညာလားမင်းဒီနံကိုယုတ်လို့ပြီးရှိနေပုံမှန်ပါမလားမှန်ဘူးနော်စဉ်းစားစဉ်းစားဖို့နော်ဒါကြောင့်ပူရအေးတာကဒီစားတဲ့ယုံမြတ်နာမီယာကဝိညာဉ်နန္တရာဘုရားအေရာကြီးကိုရုပ်လုပ်ပြီးအဲဝိရဏလုပ်ပြီးရှုရဲ့အချိန်ကကျတော့လမ်းကတဲ့သွားတယ်စောင်းသွားစောင်းနေပြီမှန်ပါအောင်မလားနိဗ္ဗာန်သွားတဲ့လမ်းကြီးကတိမ်းဆုံးသွားပြီဆိုလို့ရှိရင်ရောက်ပါအောင်မလားရောက်မယ်လို့ကြံတိထားကြနော်အဲ့တော့ဘုရားအေရာကတိမ်းဆုံးတဲ့ရုပ်တရားအဲ့ဒီဘုမှုအမှုတစ်ခုလုံးမြင်ပြီဆိုလို့ရှိရင်တော့တက်ဆောက်ကံတဲ့သဘောကျိုးလို့ပဲထိုင်ခဲ့တဲ့အခါဆမမကလေးထိုင်ကြည့်ပါနော်အင်းဒီပြောတော့မယ်ဆိုရင်ရားခေါ်တဲ့ဒုတိယနဲ့ထောက်လိုက်ဒီအင်းဒီမပြောဘဲနဲ့ငြိမ်သွားတဲ့ပုံစံလို့ဒီခန္ဓာကိုယ်ကြီးမင်းမလဲအောင်ဆိုင်ရင်ဆိုင်ရင်အတိုင်းရက်လေရက်တဲ့အတိုင်းထိတ်ချတဲ့သဘောကိုပါကောလဲထောက်ကန်တဲ့သဘောလို့ခေါ်တယ်။မတင်ချရင်လည်းလည်းလုပ်ကြည့်ပါပြန်ပြန်ပြီးငြိမ်အောင်သိနေတဲ့သဘောလေးတွေ့တယ်နော်။ဒုက္ခတဲ့သဘောဆိုတာကတော့အရာဝတ်ဆိုတဲ့သဘောကိုတွေ့သွားအောင်တုံ့ပြန်နေတဲ့သဘောပဲ။ဒုက္ခနဲ့ထောက်တာဘာကောလဲလို့မင်းရတယ်အရာဝတ္ထုတစ်ခုကိုရွေ့ရွေ့အောင်လှုပ်အောင်တွန်းတဲ့သဘောကိုတွန်းကန်နေလို့ခေါ်တယ်။ငြင်းငြင်းအောင်တွန်းထားတာလေးကြတော့ဟုတ်တယ်လို့ခေါ်ရမယ်။အင်းဒီရောက်ခေါ်တဲ့တတိယနဲ့ထောက်တယ်ဆိုတာဘာလို့လဲလို့မြင်တော့ဒီကမပြုံးမကြအောင်ပြန်ပြီးတွန်းထားတာပဲနော်။ဒါကြောင့်ထောက်ကန်တဲ့တွန်းကန်တာကနည်းနည်းလေးအလေးပေါ့ပဲခေါ်ပါတယ်သဘောဝင်လေးကြီးတယ်ဆိုလို့လေးနီးကပ်နေနော်။အဲဒီထောက်ကန်တဲ့သဘောတွန်းကန်တဲ့သဘောကဝါရော့တဲ့ပေါ်လိုက်တဲ့သဘောတရားကလည်းခုဖြစ်သွားတယ်ဟဲ့ကောသောကံမှုသင်္ချာတဲ့တဏှာကဆက်ပြီးဒီကုလုံးသောကံတဲ့သဘောမြင်အောင်ကြည့်ဒုက္ခံမှုသင်္ချာတဲ့တဏှာကဆက်ပြီးဒုက္ခံတဲ့သဘောဒီကုလုံးမြင်အောင်ကြည့်၄ဝင်လေးကိုဖတ်စေကြည့်ပါခေါင်းအတွင်းတွန်းဝင်သွားတာတွေ့နေတယ်ခက်လေးကိုဖတ်စေကြည့်ပါခေါင်းထဲကရင်တွန်းထွက်လိုက်တာတွေ့နေတယ်ဒုက္ခံမှုသင်္ချာတဲ့တဏှာကဆက်ပြီးတွန်းတဲ့သဘောဒီကုလုံးမြင်အောင်ကြည့်နော်ဝမ်းမကြီးဖောင်းသွားအောင်အထက်ကတွန်းလိုက်တဲ့သဘောပိန်ကျသွားအောင်ပြန်ပြီးတွန်းလိုက်တဲ့သဘောရှိနေတယ်နော်အဲ့ဒီလိုတွန်းကံမှုသင်ရတဲ့တဏှာကစားပြီးဒီကုလုံးကိုတွန်းကံတာမြင်အောင်ကြည့်ရတယ်။သို့တော့တဏှာရှိဝင်နေတော့မလွတ်လောက်ဘူးဒီကုလုံးကိုမြင်အောင်ကြည့်လို့လိုအပ်တယ်။ဘာဖြစ်လို့လဲ။ဒါကမှတည်းကဥဒီချက်ကလက်ကြည့်ရင်လက်မကြည့်ဓာလီပါခေါင်းကြည့်လက်ခေါင်းမကြည့်ဓာလီပါကိုယ်ကြည့်လက်ကိုယ်မကြည့်ဓာလီပါဝမ်းမကြည့်လက်ဝမ်းမကြည့်ဓာလီပါခြေောက်ကြည့်လက်ခြေောက်မကြည့်ဓာလီပါလို့ဗန်နီယာကြည့်ကြည့်ဓာလီပါမြင်အောင်ရှိအောင်လုပ်ငန်းစဉ်ဖြစ်တယ်အဲ့ဒါကြောင့်ဒီဓာလိဘကိုပထမသဘောလုံးကိုမြင်အောင်လက်ရှိပါပါတယ်ရှိလိုက်တဲ့ခုသဘောတရားကဘယ်နှခုရလာမလဲဆယ်ခုမာဉ္ဇလေးပြောချက်ကပူရင်ထောက်တန်းဆိုတဲ့ဒီသဘောတရားဆယ်ခုကိုထပ်ခါတက်ခါရှုနိုင်မယ်ဆိုရင်ဖွဲ့စည်းတဲ့သဘောတခုပေါ်လာတယ်လက်ကလေးလက်ကဝတ်ကဒီချက်လက်တစ်ဖက်နဲ့ဆက်ကြည့်ပါက ကျိုးနဲ့ပြီးလို့ပြီးထားတဲ့သဘောတစ်ခုတွေ့မှာဒါပေါ်ကြည့်တဲ့သဘောပဲအဲ့ဒီဈေးကုကိုတက်ခါတက်ခါချင်းဒီပေါ်ကြည့်တဲ့သဘောပေါ်လာမယ်မသိချင်ရင်တော့ဒေါဏနဲ့မာရဏကုဥစ္စာပေးရှုလိုက်ပေါ်ကြည့်တဲ့သဘောပေါ်လာတတ်ပါဝေဇိတော်ရလို့ချင်းတော့သွားအရင်တော့ရှားအရင်တော့အဲ့ဒီရိုစင်းမှုထင်ရှားတဲ့တဏှာကဆက်ပြီးရိုစီးတဲ့ဘုံဆက်ပြီးဒီကုလုံးမြင်အောင်ကြည့်ရိုစင်းမှုထင်ရှားလာပြီဆိုတော့ကျတော့ရိုစီးတဲ့သဘောကဖွယ်စည်းတဲ့သဘောကအဘောတ္တပေါင်းလိုက်တဲ့သဘောတရားစနစ်ကိုဖြစ်သွားတယ်အစဉ်လိုက်ပြန်ပြီးတော့နောက်တော့အဲ့ဒီစနစ်ကိုရှုတတ်ပြီးဆိုရင်တော့အစဉ်လိုက်ပြန်ရှုရမှန်ကြလို့ပြောကြတော့ရိုစီးပါစီပွေးထောင်တော့ဆိုတဲ့ဒီအစဉ်လိုက်ပြန်ဟောဒေသနာတဲ့အစဉ်လိုက်ရှုရရှင်ရတဲ့ဒီကံကတက်လာပြီဆိုတဲ့ခန္ဓာကိုယ်မိမိခိုင်းနေတာကိုအပေါ်ကသိကြည့်တဲ့ပုံစံဖြင့်ဒီလိုလုံးကိုခြုံငုံကြည့်ပါ။အဲဒီလိုကြည့်လိုက်တဲ့အပိုင်းမှာယောဂီအများစုကတော့ခေါင်းကနေခြုံကြည့်မယ်ဆိုရင်တော်တော်လေးသမာဓိနဲ့အားကောင်းလာပြီးရေလဲကြာလာပြီဆိုလို့ရှိရင်မခံနိုင်တဲ့သဘောရှိတဲ့ခေါင်းကြီးတစ်ခုလုံးခန့်နေတဲ့အဲဒါကြောင့်အကောင်းဆုံးကတော့ခေါင်းကိုနည်းနည်းလေးလှုပ်ပြီးတော့ဘုံတော်ကနေတက်ပြီးတော့အပေါ်နဲ့အောက်ညှပ်ပြီးဒီလိုလုံးခြုံကြည့်ပါ။ဘုံတက်ကြည့်ရင်လည်းခေါင်းကြီးဆက်သွားတဲ့အောင်ပိုင်းကိုဥစားပြီးဒီအပေါ်နဲ့အောင်ညံ့ကြည့်တတ်ဖို့တော့လို့လည်းဘယ်လိုကြည့်မလဲလို့လေ့ကျင့်ရှိတယ်။ဘုပ္ပမလူပြောက်လာပြီးဒီကလုံးလှမ်းကြည့်လည်းမမြင်ဘူးကအဲ့ဒီပုံစံမျိုးပဲနော်။သူရဲ့မျက်နှာမျက်နှာကိုလှမ်းကြည့်လည်းမြင်တယ်ဒီကလုံးလှမ်းကြည့်လည်းမမြင်ဘူးလား။မြင်ပါနဲ့အဲ့ဒီပုံစံမျိုးပဲကိုကြိတ်တယ်လို့ပြောဒီကလုံးဖြုံကုန်ပြီးသာတားလေးရှိပထမပိုင်းကနေရာပြောရတာပဲ။ဒီနေ့တော့ဓာတ်ကတော့အန်ယူရလိုက်ရင်တော့ကိုပြောက်ပြီးဓာတ်အစုပုံပဲတွေ့လိမ့်မယ်။အဲ့ဒီဓာတ်ကြီးလေးပါအစုပုံပဲမြင်အောင်မာကြလေးပြောကြတော့ယောဂီပတိပွေးထားတတ်တယ်ဒီသဘောတရားလေးကိုမြင်အောင်တလုံးစီရှိပါရှုလိုက်လို့ဒီသဘောတရားလေးကိုညနေမှာဉာဏ်ယူလို့သင်ပြီးဆိုတဲ့အချိန်ကကျတော့မာကြလေးပြောကြပုဂ္ဂိုလ်ကြည့်ပြီးတော့ပထဝီဓာတ်ယောဂီပွေးစီသဘောတရားနှစ်ခုကိုကြည့်ပြီးအာဘောဓာတ်ဘူအေးသဘောတရားနှစ်ခုကိုကြည့်ပြီးသီလောဓာတ်သောက်ကံတုံကံသဘောတရားနှစ်ခုကြည့်ပြီးတော့ဝါယောဓာတ်ဒီလိုလေးချက်ရှိပါပထဝီဓာတ်အာဘောဓာတ်သီဇောဓာတ်ဝါယောဓာတ်ပထဝီဓာတ်အာဘောဓာတ်သီဇောဓာတ်ဝါယောဓာတ်မနည်းမမြန်ရှိပါဘူးအဲဒီလိုမရှိပြန်မှထိုင်နေထိုင်နေဘာလို့ရမလဲမမေ့ဘူးကတော့မိမိရရှိပြီးတဲ့သမာဓိကိုတော့အရင်ဆုံးရအာနာပါနဆိုလို့ချင်းလဲအာနာပါနသုဒ္ဓတာအဖြစ်သမာဓိဆုံးရပါတယ်ဆိုတော့မိမကခုပြောခဲ့တဲ့အစီအတဲ့ဓာတ်ကြီးလေးပါကိုသတိပြန်ရှိပါတယ်ဆွေးလိုက်တဲ့အချိန်ကမှဒီတန်ကြီးလေးပါဖြင့်သမာဓိထူထောင်လိုက်ပြီဆိုလို့ရှိရင်စိတ်ကတော်တော်လေးငြိမ်သွားပြီငြိမ်လာတဲ့အချိန်ကမှဟောအာနာပါနသုဒ္ဓတာသမာဓိရအာဇိတမီယာဥပါလိတ္တသတ္တိဖြင့်ကျေကျေပြုမှုအရှိဝါကိုဆက်ခံနေရတဲ့နောက်ထပ်ဓာတုမနတိကာရသမာဓိကလည်းတဖြည်းဖြည်းနဲ့သူကညင့်ကျလာပါတယ်အချိန်အနည်းငယ်အတွင်းမှာပဲညင့်ကျလက်တတ်ပါတယ်တော်တော်လေးစိတ်ကငြိမ်လာပြီဆိုလို့ရှိရင်အဲ့ဒီမှာပထဝီဓာတ်ခြုံရတဲ့ကမှာတဲ့သဘောတစ်ခုအာဘောဓာတ်ခြုံရတဲ့ကလည်းယောသိတဲ့သဘောတစ်ခုသီဇောဓာတ်နှမျိုးတဲ့ကလည်းဘူးတဲ့သဘောတခုဝါယောဓာတ်နှမျိုးတဲ့ကလည်းထောက်ခံတဲ့သဘောတခုမာယောဘူးချက်ပေါင်းလိုက်တော့အဲ့ဒီလေးကိုဥစားပေးပြီးရှုလိုက်ပါရှုလိုက်ပြီဆိုတော့ကျင်ဒီလေးကိုဒီနည်းနည်းမှတစ်လုံးတစ်ခဲနဲ့လို့ဆင်နေလိုက်သဘောဝလက္ခဏာအဖြစ်နည်းနည်းမှတော့ပွဲလိုက်မယ်တစ်လုံးတစ်ခဲနဲ့ဒီလိုတဲ့ဘုံတဲ့အဖြစ်နဲ့ဆင်နေတယ်ဆိုချင်းကမှသမာဓိကိုဆက်လက်ပြီးရှုလုံးလိုက်မယ်ဆိုလို့ရှိရင်တော့ခန္ဓာကိုယ်မှာအဆင်းသတ်ပြီးပါအဲ့ဒီအစီအကပေါ်လာမှာတော့မခိုင်တတ်တဲ့သဘောဉာဏ်တော်အပြည့်ရှိတတ်ပါတယ်။ဒါကမလို့ပဲဆက်ပြီးတွေ့လိုက်လို့ချင်းဒီအစီအဒုက္ခခန္ဓာကိုယ်ကြီးမရှိတော့ဘဲနဲ့အစီအဒုက္ခကြီးဖြစ်သွားလိမ့်မယ်။အဲ့ဒီအစီအဒုက္ခကြီးမှလည်းမာညာလေးပြောကြောဖို့ယောဂီပတိပွေးထားတဲ့ဆိုတဲ့ဒီသဘောတရားစနစ်ကိုမြင်အောင်ဆက်ရှုရတယ်။ရှုရလို့အောင်မြင်ပြီဆိုရင်လက်ချက်ပြန်ပြောင်းလက်ချက်ပြန်ပြောင်းလို့အောင်မြင်ပြီဆိုလို့ချင်းမာယောပူထောက်ဆိုတဲ့ဒီသဘောတရားလေးကိုကိုဥစားပြီးရှုပြီတော့ကျွေးနေတဲ့အချိန်ခါမှာတပြေးပြေးရေခဲတုံးခါတုံးမှန်းတော့ကြီးနေတဲ့အကြီးပြင်းအကြီးတုံးအထဲလိုက်ပြီးသွားတွေ့လိမ့်မယ်။အဲဒီအကြီးတော့အကြီးပြင်းအကြီးအထဲမှာလည်းတကြီးလေးပါကမြောင်ဆက်ပြီးရှိပါကျွေးနေလို့အောင်မြင်ပြီဆိုလို့ကျင်းတော့ပါရမီကြီးတဲ့ကြောကောင်းဖြစ်ပြီးအကြီးစင်းမှာအတုံးခက်ကြီးကမြုပ်ကုတ်ကြီးကလည်းအမှုန်လေးတွေသွားတွေ့လိမ့်မယ်။မတွေ့ခင်ရင်လည်းဒီအတုံးခက်ကြီးမှာအာဂန္တခေါ်တဲ့အကြအပေါ့ရှိနေရဲ့လို့အာဂန္တဓာတ်ကိုမြောင်ဆက်ပြီးရှိလိုက်တယ်ဆိုရင်ချိုးချင်းခါမှာဘာဖြစ်မလဲကလအမှုန်လေးတွေကိုစတွေ့တယ်။ဝိလိယေသင်္ကမ္မပေါ်လာမှာကလအမှုန်လေးတွေကပေါ်လိုက်ပြတ်လိုက်နေအလွန်ကြီးကြီးနဲ့ဖြစ်ဖြစ်ပြီးနေတာတွေ့လိမ့်မယ်။အဲဒီကလအမှုန်လေးတွေပြည့်ညံ့နေမှာအသေးဆုံးအဖွဲ့အစည်းတစ်ခုဖြစ်ပါတယ်။ဗရမဇ္ဇသစ္စာတွေကိုခြေဆုံးပြစ်ပြီးတော့မဝင်သေးဘူး။မဝင်သေးတဲ့အတွက်ဒီကလအမှုန်လေးတိုင်းမှာအမှုန်တိုင်းအမှုန်တစ်ခုတစ်ခုမှာပထဝီအဘောခြေဆုံးပါရောက်တဲ့လက်ကြီးလေးတော့မြင်အောင်စရှိပါတယ်။အကျဲကျဲရှိခဲ့မယ်ဆိုရင်ဒီလောက်ကြီးစရှိပါဘယ်လိုရှိမလဲ။ဒီကောင်တို့ရှုနေကြအတိုင်းခြုံငုံပြီးတော့ပေါ့လေဒီကောင်တို့ကလည်းမြန်မာကိုမတွေ့တော့ပါဘူးခဏကအလုံးအစုပုံလိုက်ကိုဆိုရတယ်။ဆလာအမုံတခုမှမာတဲ့ဘောဆက်လိုက်ဆက်လိုက်ရင်ကြောက်သွားလိမ့်မယ်နှစ်တော်ပုံကြောင်းဆက်လို့ရတယ်။အမုံလေးမှာပေါ်လာတဲ့အမုံလေးမှာ မာရတဘောသဘောပေါက်ပြီဆိုမာရကျန်တဲ့နှစ်ခုပေါ့နှစ်ခုသဘောပေါက်ရင်သုံးခုတတ်တဲ့ပြင်တို့ရှိပါရေဘုံရအဖြစ်ပေါ့လေညာတော့အဖြစ်ကလတ်အမုံတခုအဖြစ်မှာမာကျန်လေးထင်ရှားခဲ့ရင်တို့ဆုံးပေါ့မထင်ရှားဘူးရောထုံးပေါ့ထင်ရှားနေတဲ့မာကျန်လေးကမထင်ရှားဘူးယောစီပေါ်ရင်နှစ်ခုကလားနှစ်ခုလုံးညာတော့အဖြစ်လားထင်ရှားတတ်တဲ့သဘောရှိတော့လေကလအငုံအစက်ရောက်သွားပြီလေရည်စည်းပြီးလို့သိနေတဲ့သဘောကတော့မတွေ့တော့ဘူးစွန့်စွန်နေတဲ့သဘောဝနဲ့ဖွဲ့စည်းထားတဲ့သဘောဝကိုပဲတွေ့တယ်။ဘူရည်တဲ့သဘောနှစ်ခုရှိတာမှလည်းပူရာတင်ချင်ရင်အဲ့ဒါမတင်ချဘူးအဲ့ဒါတင်ချတဲ့ရင်လည်းပူရာကမတင်ချဘူး။နောက်ကတော့နှစ်ခုကတော့နှစ်ခုလုံးတင်ချတဲ့သဘောရှိပါတယ်နော်။အဲ့ဒီသဘောတရားတွေကိုကလန်တိတ်မှနင်းအောင်ရှုနေနေဆိုရင်တတိလေးပါးကိုသတ်နေသိချင်းလို့ရပြီ။တတိလေးပါးကိုသတ်နေသိချင်းလို့ရတဲ့ပုဂ္ဂိုလ်ကထိုတတိလေးပါးကိုအာယုံကြီးဖြစ်ပေါ်လာတဲ့အဲဒါကြီးလေးပါးကိုအမြင်ပြုပြီးဖြစ်ပေါ်လာတဲ့ဥပါဒယုတ်တွေကိုဆက်နဲ့သိရတယ်။ဒီ၆ဌာန42ခုတသမှာရှိတဲ့ဘုရားဥပါဒယုတ်တွေကိုသိသိနိုင်ပြီဆိုလို့ရှိရင်တော့အာဂါသတ္တနည်းလည်းကယုတ်အတုတွေကိုပါရောနှောပြီးဆက်လက်ပြီးသိရပါတယ်။ယုတ်ကမထံသိကြီးကလုံငန်းရအောင်မြင်ပြီးဆိုလို့ရှိရင်တော့သူပုဂ္ဂိုလ်ဘာလုပ်ရမလဲ။နံကမထံပြောင်းရှိနေတယ်နော်။နံကမထံပြောင်းရှိတဲ့အပိုင်းမှာနန္တရားကနှစ်သားရှိတော့ပြီးသူကသမထယံနည်းဆိုပုဂ္ဂိုလ်ဖြစ်နေတယ်။ဇန္တန်တရားနဲ့ကမ္မောသရနန္တရားနဲ့ရှိပါတယ်။အဲ့ဒီကာမဝတ္တရဉာဏ်တရားတွေကိုရှိတော်မဲ့ပုဂ္ဂိုလ်ကိုအကျကရဆရာတော်များကပဲလို့တတ်မှတ်ချက်ပေးတယ်။ပရိသီတိရူပကမ္မဋ္ဌာန်းနဲ့ယုတ်ကမ္မဋ္ဌာန်းကိုသိသိသာသိဖြစ်ရမယ်ဆိုပြီးဒီလိုနည်းပေးထားတဲ့ဆန္ဒတစ်ချက်အစည်းအဝေးတစ်ခု